Welcome to the Voice of America in Burmese.
明日もね、今日も皆様ビューイメリカンタンにまばい、シーズンへ2019年5月14日、イングランドメナケンタンルシーズンにご視聴いただきありがとうございます。ライドミター30、40、48編、ビューイエフェイスブックサムエカ、ナーガネビロレダイエ、トルネペニバルかみゃ。ちょっと今日もあ、ごめんね、バイシーズンにご視聴いただきまば。
အငိမ့်စားတရုတ်ပမောက်ခါကိုလူတွေ့မင်းမြန်နေတဲ့ဗီအိုအေသတင်းတောက်နှစ်ဦးကိုတရုတ်အာဏာပိုင်တွေကခြောက်နိုင်ကျော်ဖမ်းဆီးထိန်းသိမ်းထားခဲ့ပါတယ်။ရန်ကုန်ဆေးရုံကြီးကပြင်ပလူနာဌာနမှာတနင်္လာနေ့ညနေ6နာရီခွဲကျော်မှာမီးဆွဲလောင်ခဲ့တယ်လို့ရန်ကုန်ဆေးရုံကြီးကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုကျော်အောင်လေ။ဟုတ်ပါခင်ဗျာအဲ့လိုမျိုးသတင်းတွေနားဆင်ပ တယုံလုံးမိမိတ်သွားတယ်လူနာတွေလည်းဒီ
အဲ့ဒါကရန်ကုန်ပြည်သူစေဦးညီမမင်းကြီးကမိလောင်မှုဖြစ်ခဲ့တဲ့အကြောင်းမျက်မြင်သွတ်တွေသူရှင်းပြခဲ့တာပါဒီသတင်းပြင်မြန်မာစစ်တပ်ကိုနိုင်ငံတကာခုံရုံးကနေပြီးတော့အရေးယူဖို့ရညာဒုက္ခတွေအတွင်းအချက်လက်တွေကောက်နေတဲ့အကြောင်းဘရောင်တိုင်းရင်သူတွေရဲ့လေဘေးမှာကြေးကွင်းပတ်တဲ့အလေထပျောက်ကွယ်သွားတော့မလားဆိုတဲ့အကြောင်းစာရတွေကိုနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့စီးပွားရေးနဲ့သုဒ္ဓဆောင်တဲ့အမေရိကန်တခွင်စီစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့ကိုဇော်ဝင်းနဲ့တို့ကြီးညာကြပါလိမ့်မယ်ခင်ဗျာ
။လွန်ခဲ့တဲ့သတင်းနှစ်ပတ်လောက်က VOA ရုပ်သံဓာတ်ရိုက်ထုတ်လွှင့်ကအစီအစဉ်အတွင်းရဲတွေဖမ်းဆီးတာခံခဲ့ရတဲ့အငိမ့်စားတရုတ်ပေါမောက်ခါကိုလူတွေ့မင်းမြန်နေတဲ့ VOA Mandarin တရုတ်ဌာနသတင်းတောက်နဲ့ VOA အတွက်သတင်းပို့ပေးနေတဲ့အချိန်ပိုင်းသတင်းတောက်တို့နှုတ်ကိုတနင်္လာနေ့မှာတရုတ်အာဏာပိုင်တွေက6နာရီတည်းမနဲ့ဖမ်းဆီးထိန်းသိမ်းထားခဲ့ပါတယ်။အငိမ့်စားပေါမောက်ခါဆန်ဝမ်ကောင်ကိုသူ့နေအိမ်တိုက်ခန်းမှာပိတ်ထားတဲ့တကားရဲ့တစ်ဖက်ကနေစကားပြောအပြီးVOA Mandarin ဌာနသတင်းတောက်ယင်ပင်ဖန်နဲ့ VOA အချိန်ပိုင်းဌာနသတင်းတောက် Alan I တို့နှုတ်ကိုရှန်တုံးခရိုင်ဂျီနန်းမှာထိန်းသိမ်းထားခဲ့တာဖြစ်ပါတယ်။ဆန်ကသူ့ကိုဖမ်းဆီးခဲ့တဲ့အသေးစိတ်အချက်အလက်တွေကိုသတင်းတောက်ဖန်ကိုပြောပြခဲ့တာဖြစ်ပြီးသူပြောချင်တဲ့စကားတွေကိုလွတ်လပ်စွာလေးလိုင်းကနေတဆင့်ပြောခွင့်ပေးခဲ့တဲ့ VOA ကိုကျေးဇူးတင်ကြောင်းပြောပါတယ်။အဲ့ဒီတိုက်ခန်းအဆောက်အဦမှာရှိနေတဲ့ရဲတွေကလူတွေမင်းမြန်းချက်ကိုဂျောင်းဝင်နှောက်ရက်ဖို့စ조사ခဲ့ပြီးသတင်းတော်နှစ်ယောက်လုံးကိုတကွဲစီဖမ်းဆီးခဲ့တာပါသူတို့ကိုတီးကြားရင်တွေနဲ့တက္ကသိုလ်ဝင်းတက်ကအမည်မသိတဲ့နေရာတွေကိုလုံခြုံရေးအဆောင်တွေလို့သူတို့ကိုသူတို့ပြောတဲ့အမျိုးသားတွေကခေါ်ဆောင်သွားခဲ့တာဖြစ်ကြောင်းလည်းပြောပါတယ်သူတို့ကိုအင်ကာနဲ့အာယုံမတက်ခင်မှာပဲအန်ရကင်းကင်းနဲ့ပြန်ပြီးလွှတ်ပေးခဲ့တာပါဒါပေမဲ့ဖမ်းသွားသူတွေဟာဖမ်းရဲ့လက်ကင်ဖုံးကိုဖြစ်စီပြစ်ခဲ့တယ်လို့အိုက်ကိုတော့ပြန်မလွတ်ခင်ပါပဲသူ့ရဲ့လျှက်စစ်ပစ္စည်းကရိယာအလုံးထဲမှာရှိနေတဲ့အချက်လက်တွေကိုသူတို့ကကူးယူထားခဲ့တာဖြစ်ပါတယ်အခုလိုသတင်းတောက်တွေနဲ့အငိမ့်စားပေါမောက်ခါကိုဖမ်းဆီးခဲ့တာနဲ့ပတ်သက်ပြီးမှတ်ချက်ပေးပြောကြဖို့တရုတ်အာဏာပိုင်တွေဘက်ကညှင်းဆိုပါတယ
်တူရကီနိုင်ငံရဲ့လီရာငွေတန်ဖိုးကျဆင်းနေတာကိုဘောဘန်အနေနဲ့တင်းနေလာနေကဟန်တာနိုင်ငံချင်းမရှိပါဘူးဒါဟာသူ့နိုင်ငံရဲ့စီးပွားရေးကျဆင်းအောင်အမေရိကန်ပြည်ထောင်စုကတမင်လှုပ်ဆောင်နေတာလို့တူရကီသမ္မတရီဆက်တရက်အရဝံကဆွဆွဲပြောကြားလိုက်ပါတယ်တူကီနိုင်ငံဟာနေတိုးမာမေးအဖွဲ့ဝင်နိုင်ငံဖြစ်ပေမဲ့မဟာဗျူဟာမြောက်မိတ်ဖက်နိုင်ငံရဲ့နောက်ကျောဓာတ်ထိုးခြင်းခံရကြောင်းဒီလိုလို့ရကိုလက်ခံတင်သလားဆိုပြီးသမ္မတအရဝံကမြို့တော်အန်ကာရာမှာပြောကြားလိုက်ပါတယ်တူကီရဲ့လီရာငွေတန်ဖိုးဟာအခုနှစ်အတွင်း၄၀ခန့်လုံးကျဆင်းခဲ့ပြီးဖြစ်တာမှာတောက်ကြနေက၁၆ခန့်လုံးကျဆင်းခဲ့ပြီးတနင်္လာနေ့မှာနောက်ထပ်900ခန့်လုံးကျဆင်းသွားခဲ့ပြန်ပါတယ်ဒါပေမဲ့တနင်္လာနေ့မှာအနေအဆုံးအဆင့်ကတန်ဖိုးအနည်းငယ်ပြန်တက်ခဲ့ပြီးအမေရိကန်ဒေါ်လာပေါက်ဈေးဟာ 6.6 လီတာရှိခဲ့ပါတယ်။တိုင်းပြည်စီးပွားတည်ငြိမ်မှုရှိစေရေးအတွက်ဘဏ်ဒီမှာလိုအပ်တဲ့ငွေကြေးအလုံလောက်ရှိအောင်လိုအပ်တာတွေအားလုံးလှုပ်ဆောင်ပေးသွားမယ်လို့တူရကီဗဟိုဘဏ်ကပြောပါတယ်။ဒါပေမဲ့လက်ရှိပြဿနာကိုဖြေရှင်းရေးမှာအဓိကတော့ချက်ဖြစ်တဲ့အတုံးနှုံးပြန်လည်မြင့်တင်တာကိုတူရကီဘဏ်ကမလုပ်ခဲ့တဲ့အတွက်နိုင်ငံတကာကအဆုရှိရာကစားသူတွေအကြအားအသင့်စရာဖြစ်ခဲ့ပါတယ်။တူရကီနိုင်ငံမှာတရှုံမှုနဲ့ဖမ်းဆီးထိန်းသိမ်းခံထားရတဲ့အမေရိကန်ခရီးယန်တရားဟောဆရာအန်ဒူးဘရွန်ဆန်ကိုပြန်လွတ်မပေးတဲ့အတွက်တူရကီကတင်သွင်းတဲ့တာမဏိနဲ့ဒဏ်သတ်ထုတွေအပေါ်အခွန်နှစ်ဆတိုးကောက်ခံမဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကတောက်ချာနေမှာကြေညာခဲ့ပါတယ
်။အာဖဂန်နစ္စတန်ရဲ့အရှေ့တောင်ပိုင်းကဂါဇာနီမြို့အတွင်းနဲ့ဝင်းကျင်တဝိုက်တာလီဘန်တွေနဲ့ဖြစ်ပွားတဲ့၄ရက်ကြာတိုက်ပွဲတွေအတွင်းသေဆုံးရသူ300ကျော်နေပြီဖြစ်ပြီးအဲ့ဒီထဲမှာသေဆုံးရတဲ့အာဖဂန်တပ်သား100နဲ့အရသား30ရှိနေတယ်လို့အာဖဂန်အာဏာပိုင်တွေကတနင်္လာနေ့မှာတည်ပြုပါတယ်။မဟာမိတ်တွေရဲ့လေကြောင်းတိုက်ခိုက်မှုအကူအညီယူပြီးအာဖဂန်စစ်ရတပ်တွေရဲ့တိုက်ခိုက်မှုကြောင့်အာရဗ်ချက်ချင်းနဲ့ပါကစ္စတန်နိုင်ငံသားတွေပါဝင်တဲ့တပုံ200လောက်သေဆုံးခဲ့တယ်လို့ကာကွယ်ဝင်ကြီးဗိုလ်ချုပ်ကြီးတရစ်ရှာဘရာမီကပြောပါတယ်။ရက်တိတ်မကြာခင်မှာပဲတာလီဘန်တွေကို မျိုးတွေကနေနှင်ထုတ်ပြီး KI မျိုးတော့ပြန်လဲထိန်းချုပ်နိုင်အောင်လုပ်မယ်လို့လည်းပြောပါတယ်။ဒါပေမဲ့တာလီဘန်ပြောခွင့်ရကတော့ဒါဟာမဖြစ်နိုင်ကြောင်းနဲ့မြို့ရဲ့တချို့နေရာတွေမှာတာလီဘန်တွေကအစိုးရတပ်တွေကိုဝိုင်းထားတယ်လို့ပြောပါတယ်။တိုက်ပွဲမှာဘယ်သူအသာစီးရနေလဲဆိုတဲ့အခြေအနေကတည်းကတိကျအတိမပြုတ်နိုင်သေးပါဘူး။American စစ်တပ်ကတော့ဒီမျိုးဟာအာဖဂန်အစိုးရထိန်းချုပ်မှုအောက်မှာရှိနေသေးပဲလို့တနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အာဖဂန်တပ်တွေကို American ချန်ပီးတွေကအကူအညီပေးနေကြောင်းနဲ့တောက်ကြန်နေကစပြီး American လေကြောင်းတိုက်ခိုက်မှုကြောင့်တာလီဘန်140ကျော်သေဆုံးခဲ့ရတယ်လို့လည်းဖော်ပြထားပါတယ်
။ American သမ္မတဒေါ်နယ်ထရမ့်အကြောင်းဝေဖန်ရေးသားခဲ့တဲ့ FBI ပြည်ထောင်စုထောက်လှမ်းရေးဘျူရိုအရာရှိပီတာစထရော့ကိုရာဒူးကဖယ်ရှားလိုက်ကြောင်းသူရှင်းနေကတင်းတင်းလာနေမှာပြောပါတယ်။သမ္မတနဲ့ပတ်သက်လို့တယ်လီဖုန်းကတစင်ရေးသားတဲ့ text message တွေဟာ Republican Party ဝင်တွေအတွက်အမျက်ထွက်စရာဖြစ်ခဲ့ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆက်ဖက်ခဲ့မှုအတွက်စုံစမ်းမှုစတင်ချိန်ကနေသူ့ရဲ့ချစ်သူ FBI ရှင်းနေ Lisa Page တန်ရေးသားမှုတွေထဲမှာသမ္မတထရန့်ကိုစန့်ကျင်ရေးသားထားတာကိုမတွေ့ရခင်အချိန်အထိ Stokes ဟာအဓိကအရေးပါသူတဦးဖြစ်ခဲ့ပါတယ်။သူ့ရဲ့ချစ်သူထံရေးသားထားတဲ့စာထဲမှာတော့ Mr. Trump သမ္မတအဖြစ်အရေးမခံရအောင်လှုပ်ဆောင်သွားမယ်ကြောင်းရေးသားထားတာပါ။ဒါပေမဲ့ရုရှားအရေးစုံစမ်းစစ်ဆေးမှုတွေအတွက်သူရော Lisa Page အနေနဲ့ရောသူတို့ရဲ့နိုင်ငံရေးအယူအဆတွေအပေါ်အခြေခံလှုပ်ဆောင်ခဲ့တယ်ဆိုတဲ့အထောက်အထားမတွေ့ခဲ့ရပါဘူး။အစောပိုင်းတုန်းကတော့ပြိုင်ဘက် Hillary Clinton အနေနဲ့နိုင်ငံရေးဝန်ကြီးဘွားကကိုယ်ပိုင် Internet Server ကိုအသုံးပြုခဲ့တယ်ဆိုတာကို Stroke ကပဲသမ္မတ Trump အတွက်စုံစမ်းဖော်ထုတ်ပေးခဲ့တာပါ။ Stroke ကိုယာရုကဖြုတ်ချလိုက်တဲ့အပေါ်သမ္မတ Trump ကလည်း Twitter လူမှုကွန်ရက်ကတစ်ဆင့်ချီးကျူးပြောကြားခဲ့ပါတယ်။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရန်ကုန်မြို့နယ်မှာရှိတဲ့ထွေထွေယောဂါကူရန်ကုန်ပြည်သူဆေးရုံကြီးရဲ့ကင်ဆာယောဂါပြင်ပလူနာဌာနကအသေးစားခွဲစိတ်ခံမှာမိခလုတ်ခုံအပူလွန်ကဲရာကစပြီးမျက်နှာချက်တသားတန်းနဲ့ဝါယာကျိုးတွေကိုတနင်္လာနေ့ညနေ6နာရီခွဲကျော်မှာမိဆွဲလောင်ခဲ့တယ်လို့ရန်ကုန်ဆေးရုံကြီးကသတင်းထုတ်ပြန်ပါတယ်။မိလောင်ကျွမ်းမှုကြောင့်အနီးနားလူနာဆောင်ကလူနာအယောက်60လောက်ကိုအရေးပေါ်ပြောင်းရွှေ့ပေးခဲ့ရတယ်လို့ဆေးရုံဝန်ထမ်းက VOA ကိုပြောပါတယ်။မိလောင်တဲ့နေရာကိုမြန်မာနိုင်ငံမိသက်တပ်ဖွဲ့ဌာနချုပ်ရန်ကုန်တိုင်းမှာရှိတဲ့မိသက်ဌာနတွေကမိသက်ကားပေါင်း25စီးတပ်ဖွဲ့ဝင်ပေါင်း360ကျော်နဲ့ဝိုင်းနှိမ်တက်နိုင်ခဲ့တဲ့အတွက်ညက်9နိုင်ကျော်မှမိငိမ့်သွားတာပါ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်အကြံပြုတိုက်တွန်းချက်အရရန်ကုန်ဆေးရုံကြီးကိုနိုင်ငံတကာအဆင့်မီဆေးရုံကြီးဖြစ်အောင်ပြုပြင်ဖို့အတွက်စီစဉ်နေချိန်မှာမိလောင်မှုဖြစ်တာပါ။မိလောင်တဲ့အဆောင်ဟာကင်ဆာဓာတ်ရောင်ကြီးရိုက်တဲ့နေရာဖြစ်တဲ့အတွက်အမှုမြူစွန့်ရင်ဌာနကစစ်ဆေးရမှာတော့ဓာတ်ရောင်ကြီးလုံးကျုံမှုကိုမထိခိုက်ဘူးလို့ပြောပါတယ်။ရန်ကုန်ဆေးရုံကြီးမိလောင်ကျော်မှုတွင်တည်ဆုံထံရရသူမရှိဘဲပျက်စီးဆုံးရှုံးမှုကကြက်၄သိန်းနီးပါးရှိပါတယ်။ဒီကြောင့်ဆက်သွယ်မေးမြန်းချက်အပြည့်အစုံကိုသတင်းတွေပြီးမှနားဆင်နိုင်ပါတယ်။
မြောက်ကိုရီးယားနဲ့တောင်ကိုရီးယားနိုင်ငံကခေါင်းဆောင်တွေမြောက်ကိုရီးယားနိုင်ငံရဲ့မြို့တော်ပျုံယားမှာလာမယ့်လအတွင်းတစ်ဆွန်ကြဖို့ရှိတယ်လို့တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။တောင်နဲ့မြောက်ကိုရီးယားကြားစစ်မဲ့ဇုံကပတ်မွန်ဂျုံရွာကလေးမှာနိုင်ငံအစိုးရကိုယ်စားလှယ်လေးတင်းနှင်လာနေကတွေ့ဆုံဆွေးနွေးခဲ့ကြပြီးအခုလိုကြေညာလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအူးနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့နှစ်ဦးရှေ့လမှာတွေ့ဆုံမှုအတည်ပြုပေမဲ့လည်းရဲ့အတိအကျတော့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။ကင်ဂျုံအူးနဲ့သမ္မတမွန်းတို့ဟာအဲ့ဒီပတ်မွန်ဂျုံရွာမှာပဲပြီးခဲ့တဲ့ AP လကသမိုင်းတွင်မဲ့ပထမအကြိမ်ထိသီးဆွေးဝဲအဖြစ်တွေ့ဆုံခဲ့ကြသလိုမေလအတွင်းမှာဒုတိယအကြိမ်ထပ်ပြီးတွေ့ဆုံခဲ့ကြပါတယ်။အခုကြေညာလိုက်သလိုစက်တင်ဘာလမှာခေါင်းဆောင်နှစ်ဦးတွေ့ဆုံပြကြမယ်ဆိုရင်သမ္မတမွန်ဂျေအင်းဟာပျုံယမ်းမြို့တော်ကိုပထမဆုံးသွားရောက်မဲ့တောင်ကိုရီးယားသမ္မတဖြစ်လာမှာပါ။တောင်ကိုရီးယားနိုင်ငံပျုံချမ်းမြို့မှာဒီနှစ်ဖေဖော်ဝါရီလကကျင်းပခဲ့တဲ့ဆောင်းဝါဒီအိုလံပစ်ပွဲတော်မှာမြောက်ကိုရီးယားအားကစားသမားတွေရှင်ပြိုင်ဖို့ကင်ဂျုံဦးရဲ့ကမ်းလှမ်းချက်ကိုသမ္မတမွန်ဂျေအင်းကလက်ခံခဲ့ပြီးတဲ့နောက်နိုင်ငံတန်ငင်းတမန်ကင်းတွေပွင့်လင်းလာခဲ့တာဖြစ်ပါတယ်။အခုလိုတောင်နဲ့မြောက်ကိုရီးယားနိုင်ငံခေါင်းဆောင်တွေဇက်တိုက်ဆိုသလိုတွေ့ဆုံနေကြတာဟာပြီးခဲ့တဲ့ဇွန်လတုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျုံအူးတို့ရဲ့တမိုင်းဝင်တွေ့ဆုံပွဲနဲ့လည်းဆက်ဆက်နေတယ်လို့ဆိုရမှာပါ။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ဇွန်လတွေ့ဆုံပွဲမှာမြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေဖျက်သိမ်းပစ်ပမယ်ဆိုတဲ့သိပ်မရေရာတဲ့သဘောတူညီချက်လက်မှတ်ရေးထိုးခဲ့ကြပါတယ်။
မြေရင်ပင်လယ်ထဲမှာတောက်ချာနေကကဲတင်ခဲ့တဲ့ရွှေပြောင်းဒုက္ခတဲ့140ယောက်နဲ့ပြည်နေတဲ့ဥရောပကယ်ဆယ်ရေးသင်္ဘောတစ်စင်းဟာအခုချိန်ထိလုံခြုံစိတ်ချရတဲ့ကံကတ်နိုင်ဖို့အတွက်ရှာဖွေနေရဆဲဖြစ်ပါတယ်။ SOS Mediterranean မြေရင်ပင်လယ်ကယ်ဆယ်ရေးအဖွဲ့နဲ့ Doctors Without Borders နယ်စည်းမခြားဆေးပညာရှင်များအဖွဲ့တို့ရဲ့ The Aquarius လို့ခေါ်တဲ့သင်္ဘောကသူတို့ကိုအီတလီနဲ့ Malta နိုင်ငံတွေကကံကတ်ခွင့်မပေးခဲ့ဘူးလို့ပြောပါတယ်။အနည်းကင်းစေတဲ့အနည်းဆုံးကမ်းမှာကတ်ဖို့နိုင်ငံတကာရေကြောင်းဥပဒေခွင့်ပြုထားချက်ကိုဒီနိုင်ငံနှစ်နိုင်ငံအစုအရချိုးဖောက်တယ်လို့သူတို့ကဆွဆွဲပါတယ် Key Theory ရှိကငွေအများပြားယူပြီးလူတွေကိုပင်လယ်ပြင်နဲ့ပစ်ထားတဲ့လူမောင်ခိုးရဲ့ကစားကွက်တဲ့ဒီကယ်ဆယ်ရေးသင်္ဘောတွေလှုပ်ရှားနေတယ်လို့အီတလီနိုင်ငံနဲ့သူ့ရဲ့လက်ရရင်အစိုးရတို့ကပြောပါတယ် Malta နိုင်ငံကလည်းဒီကယ်ဆယ်ရေးသင်္ဘောတွေဟာသူတို့စိတ်ကမ်းတွေကိုကတ်ဖို့အတွက်တရားမဝင်တဲ့အတွက်သူတို့နဲ့မဆိုင်ဘူးလို့ပြောပါတယ်ဂျူနာရုံးက The Aquarius သင်္ဘောဟာပင်လယ်ပြင်ထဲမှာ9ရက်ကြာနေခဲ့ပြီးမှကန်ကတ်ခွင့်ပေးခဲ့တဲ့စပိန်နိုင်ငံကလည်းသူ့စိတ်ကံဟာအနည်းဆုံးစိတ်ကံတစ်ခုမဟုတ်တဲ့အတွက်လုံခြုံစိတ်ချရတဲ့စိတ်ကံမဟုတ်ဘူးလို့ပြောပါတယ်။သူတို့ကိုလုံခြုံစိတ်ချရတဲ့စိတ်ကံတစ်ခုရှာပေးဖို့အတွက်ဥရောပနိုင်ငံတွေအလုံးကို SOS Mediterranean အဖွဲ့ဥက္ကဋ္ဌကတနင်္လာနေ့မှာပန်ကြားလိုက်ပါတယ်။လေပြားကန်လွန်မှာခဏခဏတက်သားလေတစ်စင်းနဲ့လိုက်ပါလာတဲ့လှေစီးပြေဒုက္ခတွေ140ယောက်ကို The Aquarius သင်္ဘောကတောက်ကြနေမှာကယ်ဆယ်ခဲ့တာဖြစ်ပါတယ်။
အီရန်နိုင်ငံရဲ့စီးပွားရေးဟာအမေရိကန်တို့ရဲ့ပိတ်ဆို့အရေးယူမှုဆိုတာနဲ့သူ့အစိုးရရဲ့စီမံခန့်ခွဲမှုညံ့ဖျင်းတဲ့အတွက်ဖြစ်ကြောင်းအီရန်ဘာသာရေးအုပ်ဆောင်အယာတိုလာအလီခါမေနီကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။2015ခုနှစ်မှာရရှိလိုက်တဲ့သဘောတူညီချက်အရအီရန်ကနျူကလ ිය အစီအစဉ်တွေကန့်သတ်ပေးတဲ့အတွက်နိုင်ငံတကာကသူ့အပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုဖြေလျှော့ပေးလိုက်ပေမဲ့သမ္မတထရမ့်ကပြီးခဲ့တဲ့သတင်းပတ်အတွင်းအီရန်အပေါ်ပိတ်ဆို့မှုအစ်စ်တွေထပ်မံချမှတ်ခဲ့ပါတယ်။အဲ့ဒီပိတ်ဆို့မှုတွေဟာအီရန်ရဲ့မော်တော်ကားထုတ်လုပ်ရေးနဲ့ဆိုင်တဲ့ကဏ္ဍတွေ၊ရွှေနဲ့တခြားအဖိုးတန်ယရနာကုန်သွယ်မှုတွေအပါအဝင်အီရန်ရဲ့ရီယယ်ငွေကြေးနဲ့ငွေကြေးဆိုင်ရာလဲလှယ်မှုတွေအပေါ်ပြစ်မှတ်ထားအရေးယူတာဖြစ်ပါတယ်။အီရန်ရဲ့လောင်စာဆီနဲ့ဆိုင်တဲ့ကဏ္ဍတွေ၊အီရန်ဗဟိုဘဏ်နဲ့ထိတွေ့ဆက်ဆံနေကြတဲ့နိုင်ငံခြားငွေကြေးအဖွဲ့အစည်းတွေအပေါ်မှာလည်းလာမယ့်နိုဝင်ဘာလ9ရက်နေ့မှာထပ်မံပိတ်ဆို့အရေးယူသွားမယ်လို့သမ္မတထရမ့်ကချင်းချောက်ထားပါတယ်။ကောင်းမွန်တဲ့စီမံခန့်ခွဲမှုကိုချမှတ်လုဆောင်နိုင်ရင်အီရန်အနေနဲ့အမေရိကန်ရဲ့ပိတ်ဆို့အရေးယူမှုကိုကျော်လွှားနိုင်မယ်လို့လည်းကမ္ဘာနီကတင်းလာနေမှာပြောပါတယ် Direct from Washington The
Voice of America The OA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုဇော်ဝင်းနိုင်တို့ကြီးညာခဲ့ကြတာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်ပထမဦးဆုံးရန်ကုန်စေယုံကြီးမိလောင်တဲ့အကြောင်းကြားရမှာပါရန်ကုန်ပြည်သူစေယုံကြီးကိုနိုင်ငံတကာအဆင့်မီစေယုံကြီးဖြစ်လာအောင်ပြုပြင်မှုစီစဉ်နေတဲ့ကာလအတွင်းမှာပဲမင်းညာတို့ကမိလောင်မှုဖြစ်ခဲ့ပါတယ်ကင်ဆာယောဂကုပြင်ပလူနာဌာနမှာဩဂုတ်လ23ရက်တနင်္လာညပိုင်းကမိလောင်ကျွမ်းခဲ့ပြီးတော့ပျက်စီးဆုံးရှုံးမှုတချို့ရှိခဲ့တယ်ဆိုပေမဲ့အသေးအပြောက်နဲ့ထိခိုက်ဒဏ်ရာရတာမျိုးတော့မရှိဘူးလို့သက်ဆိုင်ရာကသတင်းထုတ်ပြန်ပါတယ်ဒီအကြောင်းကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားတာနားဆင်ကြပါခင်ဗျာ
ရန်ကုန်တိုင်းလာသာမြို့နယ်မှာရှိတဲ့အထွေထွေယောဂကုရန်ကုန်ပြည်သူစေယုံကြီးရဲ့ကင်ဆာယောဂပြင်ပလူနာဌာနအသေးစားခွဲစိတ်ခန်းတွေကမိခလုတ်ခုံအပူလွန်ကဲရာကစာပြီးမျက်နှာကျက်သစ်သားတန်းနဲ့ဝါယာကြိုးတွေကိုတနင်္လာညနေ6နာရီခွဲကျော်မှာမီးဆွဲလောင်ခဲ့တာဖြစ်တယ်လို့ရန်ကုန်စေယုံကြီးစေယုံအုပ်ဒေါက်တာရီရီမြင့်ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရန်ကုန်စေယုံကြီးကို VOA ကဆက်သွယ်မေးမြန်းရမှာတာဝန်ကျဝန်ထမ်းတူကမီးလောင်ကျွမ်းခဲ့တဲ့အခြေအနေတချို့ကိုရှင်းပြပါတယ်
မီးလောင်လဲဆိုတာကျွန်တော်ဒီလိုမီးတောက်ကြီးတွေမတွေ့ဘူးမီးခိုးတွေပဲလေဒီကြိုးကနေပြီးတော့ဝါယာကြိုးကနေပြီးတော့ရှော့ဖြစ်တဲ့အမှန်မျိုးမှောင်ပြီးတော့မီးခိုးတွေပဲတွေ့တာဒီ6:25လောက်မှာအောက်မှာဝါယာရှော့ဖြစ်နေရဆိုပြီးမီးဖြတ်ဖြစ်လိုက်ရမီးဖြတ်ပြီးတော့စေယုံကြီးတယုံလုံးမီးနှိပ်သွားတယ်လူနာတွေလည်းဒီလွတ်တဲ့နေရာတွေကိုဖြည့်ပြရတယ်ပြီးတော့မီးနှိမ့်လာတော့7:00တောင်မှမီးနှိမ့်သွားတယ
်ခုနလောင်ကျွမ်းမှုကြောင့်ပေါ့နော်ဟိုလူနာတွေကထိခိုက်ဒဏ်ရာတို့အသေဆုံးတာတွေရှိပါသလား
ကျွန်မတို့အဲ့ဒါဘာမှမကြောက်စေယုံကြီးက7:00ခွဲလောက်မှာမီးပြန်လာတယ်ဆိုပေမဲ့ဒီရိုးရိုးနိုင်နေပဲလာပြီးတော့ဒီ emergency line တွေကရှော့ဖြစ်နေတော့ဒီတော်တော်နဲ့မလာဘူးမလာဘဲနဲ့ကျမတို့က10:35မှာကျမတို့တွေကမီးပြန်ရတာဆိုတော့တန်တာကျမတို့မသိဘူ
းမီးလောင်နေချိန်မှာမီးလန့်လာကြောင်းအနီးအနားလူနာဆောင်ကလူနာအယောက်60လောက်ကိုလူနာရှင်တွေနဲ့စေတနာဝန်ထမ်းတွေရဲ့အကူအညီနဲ့အရေးပေါ်ပြောင်းရွှေ့ပေးခဲ့ရတယ်လို့ဆိုပါတယ်ရန်ကုန်စေယုံကြီးမီးလောင်ရာကိုကိုယ်တိုင်သွားရောက်ကြည့်ရှုခဲ့တဲ့ NLD ပါတီရန်ကုန်တိုင်းဒေသကြီးလွှတ်တော်လာသာမြို့နယ်ကိုယ်စားလှယ်ဦးကျော်မင်းဟန်ကသူမြင်တွေ့ခဲ့ရတဲ့အခြေအနေတွေကိုပြောပြပါရစေ
။ဒီတင်စာဆောင်ပေါ့ဗျာ။တမန်ရောင်ကြီးရိုက်တဲ့နေရာမှာဖြစ်တာ။ဟွာရှော့ပေါ့နော်။ဟွာရှော့ဖြစ်နေတော့။အဲဒီမှာလဲဟိုကဟိုတမန်ရောင်ကြီးရိုက်တဲ့နေရာဆိုတော့လူရောတိတ်ရှိရဲ့နေရာ။ဟိုကျန်တဲ့နေရာကျတော့ဟို ့ဤောင်နဲ့အမွေပါရတော့ဒီညာကြီးကြီးမှာတူတဲ့ကြောင့်ညာကြီးပေးတာပြရတယ်လို့ရှိရပါဘူး။ဟိုသိုးရင်းပြီးတော့ပေးရတော့လည်းအဲ့ဒီရိုးရိုးဖြစ်သွားတယ်ပေါ့။ကျွန်တော်တို့ EC ရပါတော့ဖြစ်တော့
မီးလောင်တဲ့နေရာကိုမြန်မာနိုင်ငံမီးသတ်တပ်ဖွဲ့ဌာနချုပ်ရန်ကုန်တိုင်းအတွင်းမီးသတ်ဌာနတွေကမီးသတ်က25စီးမီးသတ်တပ်ဖွဲ့ဝင်ပေါင်း360ကျော်လောက်နဲ့ဝိုင်းဝန်းငိမ့်သက်နိုင်ခဲ့တဲ့အတွက်ည9နာရီကျော်မှာမီးငိမ့်သွားခဲ့တယ်လို့ရန်ကုန်စစ်ရုံကြီးသတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်။ဗြိတိသျှကိုလိုနီခေတ်ကတည်းကရှိလာခဲ့တဲ့ရန်ကုန်စစ်ရုံကြီးဟာခေတ်အဆက်ဆက်အစိုးရရဲ့ကျန်းမာရေးပိုင်းဆိုင်ရာထိန်းသိမ်းစောင့်ရှောက်မှုညံပြင်းခဲ့တာကြောင့်ရိုးရင်းပျက်စီးနေပြီးစေယုံကိုပြုပြင်ဖြည့်ဆွတ်သွားဖို့လိုတယ်လို့တိတ်မကြသေးခင်ကရန်ကုန်စေယုံကြီးကိုကိုယ်တိုင်သွားရောက်ကြည့်ရှုခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံဘုတ်ကဒေါအောင်ဆန်းစုကြည်ကပြောကြားသွားပါတယ်။ဒါပေမဲ့စေယုံကြီးရဲ့လက်ရှိအခြေအနေကနိုင်ငံတကာအဆင့်မီစေယုံဖြစ်လာဖို့ဆိုရင်လိုအပ်ချက်တွေရှိနေသေးတယ်လို့လာသာမြို့နယ် NLD ကိုယ်စားလှယ်ဦးကျော်မင်းဟန်ကပြောပါတယ်
။ဟုတ်တယ်လို့ဒေါ်စီလာပြီးတဲ့နောက်ပိုင်းမှာအရင်ကငါတက်ဆောင်ရတော့ဒေါ်လေးကောင်းသွားတယ်ကွာ။ဒေါ်မင်းကပတ်ရှင်းသွားတာပေါ့။အဲ့တော့ဒီတော့ဈေးတွေကိစ္စတွေရှိရကြဈေးတွေကလည်းအဲ့မှာတော့တတိယနဲ့ဒီနေ့ကတော့ဖြစ်နေတော့မှတ်ယူကြည့်တဲ့ကိစ္စတွေပေါ့တော့လုံခြုံရေးကိစ္စပါညာရတော့လိမ့်ဆောင်ရတော့ရှိတယ်အဲ့ဒါတော့အကျိုးနဲ့လုံခြုံရေးလုံခြုံရေးတင်တာခေါ်ပြီးတော့မှထပ်ခေါ်တာလေဒါတို့ရောရှင်းပါဘူးနောက်ပြီးတော့လင်းနာတော့မှဟိုလင်းနာတော့ပြန်များတဲ့အခါမှာအိမ်သားတို့ဘာလို့ကဟိုပေါ့ over use ဖြစ်တယ် over use ဖြစ်တဲ့ခါကျတော့ဒါကိုဒီရှင်းကိုကျူးရတော့ဗျာလင်းနာနဲ့ဆရာဝန်ရဲ့အချိုးကိုကြောက်ဘူးလင်းနာနဲ့ကလေးနဲ့အချိုးကြောက်ဟိုဘတ်ဂျက်မရှိတော့ဘာလို့မရဘူ
းတနင်္လာနေ့ညကဖြစ်ပွားခဲ့တဲ့ရန်ကုန်စေယုံကြီးမီးလောင်ကျွမ်းမှုအတွင်းတေဆုံးဒဏ်ရာရတာမျိုးမရှိပေမဲ့ပျက်စီးဆုံးရှုံးမှုကျပ်၄သိန်းနီးပါးရှိခဲ့ကြောင်းဓာတ်ရောင်ကြီးလုံးကျိုးရင်းနဲ့ပတ်သက်လို့ထိခိုက်မှုမရှိကြောင်းပညာရေးဝန်ကြီးဌာနအမှုမြူစွမ်းအင်ဌာနကစစ်ဆေးတွေ့ရှိရတယ်လို့ရန်ကုန်စေယုံကြီးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ပြည်ကနေတုံးကရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေမြန်မာစစ်တပ်ရဲ့နှိမ်နှင်းမှုကိုခံခဲ့ကြတာနဲ့ပတ်သက်ပြီးတော့ ICC လို့ခေါ်တဲ့နိုင်ငံတကာပြည်မှုခုံရုံးကနေစုံစမ်းစစ်ဆေးအရေးယူပေးဖို့ရိုဟင်ဂျာဒုက္ခသည်တွေအကြမ်းမှာတက်သေးချက်လက်တွေစုဆောင်နေကြပါတယ်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ပြည်မှုအဖြစ်အရေးယူပေးဖို့ ICC ခုံရုံးကိုတိုက်တွန်းနေကြတာပါအချက်လက်စုဆောင်မှုအခြေအနေတွေဘယ်လိုရှိသလဲဆိုတာကိုကြည့်ရအောင်ပါရခိုင်ပြည်နယ်မြောက်ပိုင်းကကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ကြတဲ့ရိုဟင်ညာမွတ်စလင်ဒုက္ခသည်တွေကအဖြစ်ဆိုးတွေကြုံတွေ့ခဲ့ကြတဲ့သူတွေရဲ့အတွေ့အကြုံတွေကိုဒုက္ခသည်စခန်းတွေအတွင်းမှာမှတ်တမ်းပြုစုချက်လက်စုဆောင်းမှုတွေလုပ်နေပါတယ်။မှတ်တမ်းပြုစုရေးအဖွဲ့တွေဖွဲ့ပြီးတော့လှုပ်ဆောင်နေတဲ့အထက်မှာရိုဟင်ညာတိုင်းဝမ်ရဲ့ခေါင်းဆောင်တူဖြစ်တဲ့မိုဟီဘူလာလည်းပါပါတယ်။သူကအခုတက်သေးကန်ချက်လက်စုဆောင်းသူအဖြစ်ကုတူပါလောင်ဒုက္ခသည်စခန်းမှာလှုပ်ဆောင်နေပါတယ
်။ We tried to take the action in ICC court.
ICC နိုင်ငံတကာပြည်မှုခုံရုံးကနေအရေးယူပေးနိုင်အောင်ကျွန်တော်တို့ကြိုးပမ်းနေပါတယ်ကျွန်တော်တို့ခုံရုံးကိုတက်မယ်ဆိုရင်အချက်အလက်မှတ်တမ်းတွေလိုအပ်ပါတယ်အဲဒါကြောင့်အချက်အလက်တွေကျွန်တော်တို့စုဆောင်းနေကြတာပါအဖြစ်ဆိုးတွေကြုံတွေ့ခံစားရသူတွေကဘယ်သူတွေလဲလူဘယ်နှဦးအသက်ခံခဲ့ရတာလဲဒဏ်ရာရတဲ့သူတွေကဘယ်လောက်ရှိသလဲဆိုတာတွေကိုကျွန်တော်တို့စီးရင်ကောက်ပြီးအချက်အလက်စုနေပါတယ
်အချက်အလက်စုဆောင်းသူတွေဟာတွေ့ကြုံတွေ့ပြန်ရှင်းပြတဲ့သူတွေကိုဗီဒီယိုနဲ့လည်းမှတ်တမ်းတင်ထားပါတယ်ဘာတွေဘလို့ဖြစ်ခဲ့သလဲဘယ်အချိန်မှာဖြစ်ခဲ့တာလဲစတဲ့မေးခွန်းတွေကိုမေးမြန်းပြီးတော့အချက်အလက်စုဆောင်းမှုတွေကိုမျက်မြင်သက်သေဒါမှမဟုတ်ကိုယ်တိုင်ကြုံခဲ့ရတဲ့သူတွေကပြန်ပြီးတော့ပြောပြကြပါတယ်။မရင်းကျင့်ခံရသူအရေအတွက်တေဆုံးမှုနဲ့ပျက်စီးထိခိုက်မှုတွေကိုလည်းစရင်ပြုစုနေကြပါတယ
်။ We thought evidence, we thought the data, how we improved our
ကျွန်တော်တို့တွေလူမျိုးတွေတပ်ဖြတ်မှုမျိုးနဲ့ကြုံရတယ်အဖြစ်ဆိုးတွေကြုံခဲ့ရပါတယ်ဆိုတာကိုအထောက်အထားအချက်အလက်တွေမရှိဘဲနဲ့ကျွန်တော်တို့ဘယ်လိုလုပ်ပြီးသက်သေပြမလဲ။ ICC ခုံရုံးမှာကျွန်တော်တို့မျက်မြင်သက်သေတွေနဲ့အထောက်အထားအချက်အလက်တွေကိုကျွန်တော်တို့ပြသနိုင်မယ်ဆိုရင်အရေးယူဆောင်ရွက်မှုရှိလာနိုင်ပါတယ
်အချက်အလက်မှတ်တမ်းတင်တဲ့အဖွဲ့တွေကိုသူတို့ရဲ့အတွေ့အကြုံတွေပြန်ပြီးတော့ရှင်းပြခဲ့တယ်လို့ရိုဟင်ဂျာဒုက္ခသည်အမျိုးသမီးတူကပြောပါတယ
်ကျမတို့ရဲ့ထွက်ဆိုချက်တွေကိုစုဆောင်းပြီးဥပဒေတိုင်းအရေးယူဆောင်ရွက်နိုင်အောင်သူတို့လုပ်ပေးမယ်လို့ကျမတို့ကပြောပါတယ်အဲဒါကြောင့်ကျမတို့ရဲ့လက်ပွေကျမတို့ကန်ဆောင်ထားတဲ့တတိကံကပ္ပနံပါတ်ကျမတို့ရဲ့လက်မှတ်နဲ့အတွေ့အကြုံထွက်ဆိုချက်တွေကိုပေးခဲ့ပါတယ်
ဒုက္ခသည်အမျိုးသမီးနောက်တူကတော့သူတို့ခံစားခဲ့ရမှုတွေအတွက်တရားမျှတမှုပြန်ပြီးတော့လိုချင်တယ်လို့ဆိုပါတယ
်ကျမတို့ရဲ့သားတွေဆုံးရှုံးခဲ့ရပါတယ်ကျမတို့ရဲ့သမီးတွေနှိပ်စက်ခံခဲ့ရပါတယ်သူတို့အတွက်တရားမျှတမှုကိုပြန်ပြီးလိုချင်ပါတယ်ကျမတို့ရဲ့သမီးတွေမရင်းကျင်ခံခဲ့ရပါတယ်ဒီအတွက်တရားမျှတမှုကျမတို့ပြန်ရချင်ပါတယ်တကယ်လို့ကျမတို့ရဲ့သားတွေနဲ့အမျိုးသားတွေအသက်ခံခဲ့ရတဲ့အတွက်တရားမျှတမှုမရှိဘူးဆိုရင်တော့ထားလိုက်ပါကျမလက်ခံကောင်းလက်ခံပါမယ်ဒါပေမဲ့အမျိုးသမီးတွေကိုမရင်းချင်တာတွေနဲ့နှိပ်စက်ခဲ့တာတွေအတွက်တော့တရားမျှတမှုကျမတေချာပေါက်ကိုလိုချင်ပါတယ
်အချက်လက်တွေမှတ်တမ်းတင်ကောက်ယူစုဆောင်းနေကြတဲ့အုပ်စုတွေထဲမှာ ကုလသမဂ္ဂနဲ့နိုင်ငံတကာအခွင့်အရေးအုပ်စုတွေကလူတွေဒုက္ခသည်တွေကစေတနာဝန်ထမ်းလှူဆောင်ပေးသူတွေလည်းပါဝင်ကြပါတယ်။တကယ်တော့မြန်မာစစ်တပ်ရဲ့အကြမ်းဖက်ရက်စက်မှုတွေနဲ့ပတ်သက်ပြီးတော့ကြဲကြဲပြန့်ပြန့်ဆုံဆန်းစစ်ဆေးဖို့ ICC နိုင်ငံတကာပြစ်မှုခုံရုံးကိုတိုက်တွန်းမှုတွေကလွန်ခဲ့တဲ့လတွေကတည်းကရှိနေတာပါ။အခုဒုက္ခသည်တွေအတွင်းမှာအသေးစိတ်မတန်းတင်မှုတွေကွင်းစင်းလှူဆောင်နေတာတွေကခိုင်မာတဲ့အထောက်အထားချက်လက်တွေပို့ပြီးတော့ရနိုင်မှုထင်ရှားမှုတွေပို့ပြီးတော့ရှိလာအောင်ကြိုးပမ်းနေကြတာပါ။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးတွင်းကိုအသိမှတ်မပြုပါဘူး ICC ခုံရုံးရဲ့အရေးယူမှုကိုလည်းလက်မခံဘူးလို့မြန်မာအစိုးရကညှင့်ပယ်ထားပါတယ်မြန်မာနိုင်ငံဟာ Rome Statute ဆိုတဲ့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်တာကြောင့် ICC ခုံရုံးကနေအပြစ်ပေးရေးယူလို့မရနိုင်ပါဘူးဒါပေမဲ့ရိုဟင်ဂျာဒုက္ခသည်တွေတိမ့်နေချီပြီးတော့ရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့ ICC ခုံရုံးကိုသဘောတူလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့စစ်သားတချို့ကိုတော့မြန်မာစစ်တပ်ကအရေးယူထားတာရှိပါတယ
်။ Trust ပြန်ပြမနစ်ကဖြစ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းပရိပခရီကြောင့်အင်ဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာပြန်ခေါ်ရေးကိစ္စဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားသဘောတူထားပြီးမဲ့လက်တွေ့ကတော့ဖြစ်မလာသေးပါဘူး။ဒီသဘောတူညီချက်အတိုင်းဒုက္ခသည်တွေခေါ်ယူရေးအကောင်အထည်ဖော်ဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝင်ကြီးဒီအပိုင်းတွင်အဲ့ဒီဒေသကိုလာရောက်ခဲ့ပြီးဆိုတော့ဒုက္ခသည်တွေနေရာပြန်ရေးအစီအစဉ်ဘလောက်ထိနှီးစပ်လာပြီလဲဒေသခံလူမှုအတိုင်းဝန်းတွေအားလုံးအတွက်စင်ခေါ်ချက်တွေစွန့်ဝင်စရာတွေဘာတွေများရှိနေသလဲလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လူသူတွေ VA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပေးဖို့ထားစီလိုပါတယ်။ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်တွေကိုယ့်ရဲ့မိဂုံးတွေကို VA မြန်မာပိုင်းစီကိုချုပ်တင်ပေးဖို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။မြန်မာနိုင်ငံကပထောင်မျိုးသမီးတွေလေဘင်းမှာကြေးကွင်းပတ်တဲ့လေပျောက်ွယ်သွားတော့မလားဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ကိုညံဝင်းအောင်က AP သတင်းပေါ်ခြေခံပြီးတော့ရှင်းပြပါလိမ့်ဦးမယ
်။မြန်မာနိုင်ငံကြားပြည်နယ်ကပထောင်တွေလို့လူသိများကြတဲ့လေဘင်းရှင်နဲ့အမျိုးသမီးတွေဟာတကယ်တော့ကရင်လူမျိုးစုတွေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။သူတို့ဟာလွန်ခဲ့တဲ့နှစ်ရာပေါင်းများစွာကတည်းကလေဘင်းကိုကြေးဝင်းပတ်ပြီးအလှဆင်တဲ့ဒလိကျင်သုံးလာခဲ့သူတွေဖြစ်ပါတယ်။အသက်83နှစ်အရွယ်ရှိပြီဖြစ်တဲ့ကရင်အမျိုးသမီးကြီးဒေါ်မာရီယာခိုင်ဟာအခုချိန်ထိလေဘင်းမှာကြေးဝင်းပတ်အလှဆင်ထားပြီးသူ့လေဘင်းလည်းရှည်လာခဲ့ပါတယ်။ဒေါ်မာရီယာခိုင်ဟာကရားပြည်နယ်ပန်ပက်ကျေးရွာမှာနေထိုင်ပြီးသူ့အမိကိုတော့တစ်ချိန်ကသူဒေသကိုရောက်လာတဲ့အီတလီယန်သာသနာပြုအဖွဲ့ကပေးသွားခဲ့တာပါဒေါ်မာရီယာကသူ့ငယ်စဉ်ဘဝအဖြစ်အပျက်တွေကိုခုလိုပြောပြပါတယ
်
အသက်ရှင်နေရွယ်ကစပြီးကျမရဲ့လေဘင်းမှာဒီကြီးကွင်းတွေကိုဝတ်ဆင်ခဲ့တာပါကျမကိုယောက်ျားလေးနဲ့တူတယ်ဆိုပြီးအဖေကပြောပါတယ်နောက်ပြီးယောက်ျားလေးတယောက်လိုပဲအမဲလိုက်ဖို့အတွက်တနတ်တလဲဝယ်ပေးမယ်လို့လည်းအဖေကပြောဘူးပါတယ်ဒါပေမဲ့မင်းကလေးတိုင်းကကြီးကွင်းတွေဝတ်ကြတာဆိုတော့ကျမလည်းဝတ်ချင်တယ်ဆိုပြီးပူဇော်ခဲ့တာပ
ါကြီးကွင်းတွေဝတ်ခါစားတော့ငါနားခဲ့ပေမဲ့နောက်ပိုင်းမှာနေရထံရအဆင်ပြေလာတယ်လို့သူမကဆိုပါတယ်ကရန်လူအဖွဲ့အစည်းကအမျိုးသမီးတွေဟာဒေါ်မာရီယာခိုင်လူပဲတစ်ချိန်ကြာရင်လဲဘင်းမှာကြီးကွင်းဝတ်ရရေးကိုရည်မှန်းချက်ထားကြပါတယ်ဒါပေမဲ့ဒီကနေ့ခေတ်ကရန်မင်းကလေးငယ်တွေကတော့အဲ့ဒါလို့မဟုတ်ကြတော့ပါဘူးဒေါ်မာရီယာခိုင်ရဲ့မြေးဖြစ်သူအသက်20အရွယ်ကယံမင်းကလေးမဆဇာဦးဟာထိုင်းနဲ့စင်ကာပူလိုနိုင်ငံမျိုးမှာအလုပ်သွားလုပ်ဖို့စိတ်အားထက်သန်နေပြီးကြေးကွင်းဝတ်ဖို့ညှင်းဆန်နေသူပါ
။ကျင်ပလာဆိုတော့လေလို့ဒီနဲ့အလုပ်လုပ်တော့ကျင်တဲ့တစ်ခါမှမပတ်ဘူးလေ။ကျအကြောင်းလေးအစစစလေးမတည်နာအလုပ်ရှိနေတာတော့မပတ်ဖြစ်
။အခုတော့ကယံလူအဖွဲ့အစည်းမှာဒေါ်မာရီယာလိုကြေးကွင်းဝတ်ဆင်သူနဲလာပါတယ်။အခုဆိုရင်ကြေးကွင်းဝတ်လေဘင်းရှင်အမျိုးသမီးဦးရေတရာအောက်သာရှိတော့တယ်လို့လေလာသူတွေကပြောပါရယ်။ကယားပြည်နယ်နဲ့ရှမ်းပြည်နယ်ထဲမှာလေဘင်းရှင်ကယန်းအမျိုးသမီးအရင်က3-400လောက်ရှိခဲ့ရာကပြီးခဲ့တဲ့ဆယ်စုနှစ်အတွင်းကျဆင်းခဲ့တယ်လို့ဆိုပါရယ်။ဇာဇာရဲ့အကိုဝမ်ခွဲတော်ဆက်သူလည်းဖြစ်တဲ့မောင်ကိုကော်ကတော့ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းမှာအင်္ဂလိပ်စာသင်ကြားခွင့်ရခဲ့ပြီးအခုတော့ခီးသွွားဧလန်းညွန့်အဖြစ်လုပ်ကင်နေပါရယ
်။ When I bring the gap to hears I want to let them know the true story of the people in here
ကဘာလဲခီးသည်တွေကိုကျွန်တော်ခေါ်လာတဲ့အခါဒီကလူတွေရဲ့အခြေအနေမှန်ကိုသိသိချင်တာပါဒီကလူတွေကလည်းလူသားတွေပါပဲသူတို့ကိုတရိတ်ဆန်ယုံလို့သဘောထားပြီးလာကြည့်တာမျိုးတစ်ကလေးအုပ်အမျိုးသမီးတွေပဒောင်နေလို့ဘာကြောင့်ခေါ်ကြတယ်လဲတော့မသိဘူးကျွန်တော်တို့လူမျိုးစုရဲ့မူရင်းအမိကကယန်းဖြစ်ပါတယ်
2012ခုနှစ်နောက်ပိုင်းမြန်မာနိုင်ငံမှာအစိုးရတပ်နဲ့ဒေသခံတိုင်းရင်းသားတပ်တွေကြားအပြစ်ရဲ့ညဉ့်ဉန်းရေးသဘောတူညီချက်ရဖို့ဆွေးနွေးခဲ့ခြင်းကစပြီးဒီဒေသကိုကမ္ဘာလှည့်ခီးသွားတွေလာရောက်လည်ပတ်မှုတိုးလာခဲ့ပါတယ်။ပြည်တွင်းစစ်ဖြစ်ခဲ့တဲ့အရင်အချိန်တုန်းကတော့လေပင်ရှင်မျိုးသမီးတွေအပါအဝင်ကယန်းလူမျိုးစုတွေဟာထိုင်းနိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြပြီးထိုင်းနိုင်ငံချင်းမိုင်မြို့တဝိုက်မှာလေရှည်ပြောင်မျိုးသမီးတွေကိုနိုင်ငံသားခီးသွားတွေအထူးအဆန်းအဖြစ်လာရောက်ကြည့်ရှုတဲ့အတွက်ထိုင်းနိုင်ငံခီးသွားလုပ်ငန်းအတွက်ဝင်ငွေတိုးစီခဲ့ပါတယ်။အခုတော့တဖြည်းဖြည်းနဲ့မြန်မာနိုင်ငံထဲကိုပြန်လာနေကြပါပြီ။ဇန်နဝါရီလဟာနိုင်ငံသားဧည့်သည်အလာများပြီး2018ခုနှစ်ကယားပြည်နယ်စီးရင်အရပန်ပဲ့ရွာကိုကဘာလှည့်ခီးသွား300နီးပါးလေပတ်ခဲ့ပြီးအဲ့ဒီရွာအတွက်ဒေါ်လာ2000နီးပါးဝင်ငွေရစီခဲ့ပါတယ်။အသက်48နှစ်အရွယ်လေရှည်အမျိုးသမီးဒေါ်မှုတူဟာလည်းထိုင်းနိုင်ငံကနေကို့မူလဒေသကိုပြန်လာပြီးလက်ဆောင်ပစ္စည်းဆိုင်ဖွင့်ရင်းမိမိရဲ့ရိုးရာဖြစ်တဲ့လေပင်ကျေးကွင်းပတ်တဲ့ဒလိကိုလက်ဆင့်ကမ်းနေသူဖြစ်ပါတယ
်။
ကျေးကွင်းကိုခတ်တူတူပတ်တာကပိုအဆင်ပြေပါတယ်။လူတိုင်းမှာသူတို့နှစ်သက်တဲ့စတိုင်ရှိပါတယ်။သူတို့မကြိုက်တဲ့ပုံစံမျိုးပတ်မိရင်အဲ့ဒါကိုချစ်ပြီးအစကနေပြန်ပတ်ရပါတယ
်။အခုလိုထူးခြားတဲ့လေရှည်အမျိုးသမီးတွေကြောင့်ဒေသတွင်းခရီးသွားလုပ်ငန်းဖွံ့ဖြိုးပြီးဝင်ငွေတိုးစီတာကြောင့်ထိုင်းနိုင်ငံမှာရောက်နေတဲ့ကယန်းအမျိုးသမီးတွေမိမိတို့တိုင်းပြည်ကိုပြန်ဝင်လာကြဖို့ကယားပြည်နယ်ကဝါရင့်ဧည့်လန်းညွန်ကိုထေးအောင်ကပြောပါတယ
်။ Thailand is not their native place. 10 years ago and 12 years ago this area is not safe.
လေပင်ရှိကြေးကွင်းဘက်တိုင်းသားများစုကထိုင်းနိုင်ငံကိုထွက်သွားကြတာပါ။ထိုင်းကသူတို့ရဲ့မူရဇာတိမဟုတ်ပါဘူး။ငငယ်တဲ့စနစ်ကျော်အချင်းကြီးဒီနေရာတွေမှာတိုက်ပွဲတွေဖြစ်နေတော့တည်ငြိမ်အေးချမ်းမှုမရှိပါဘူး။ဒါကြောင့်ထိုင်းကိုထွက်ပြေးသွားတာပါ။ကယားပြည်နယ်ကသူတို့ရဲ့မူရင်းဒေသပါ။ထိုင်းကသူတို့မူရက်မြေမဟုတ်ပါဘူး
။ပန်ပက်လိုဒေသမျိုးကိုကယန်းပြည်သူတွေပြန်ဝင်လာနေတာနဲ့အမျှအဲ့ဒီဒေသအတွက်ဝင်ငွေပိုရစေမှာဖြစ်ပါတယ်။ဒါပေမဲ့မျိုးဆက်တဲ့ကယန်းမင်းကလေးတွေကတော့လေပင်မှာကြေးကွင်းပတ်တဲ့ရိုးရာဓလေ့ကိုတဖြည်းဖြည်းစွန့်လာနေတာကြောင့်ဒီဒေသမှာလေရှည်အမျိုးသမီးတွေကိုနောက်တစ်ချိန်မှာမြင်ရပါတော့မလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေပါတယ်ခင်ဗျာ
88မျိုးဆက်ငင်းချမ်းရင်းနဲ့ပွင့်လင်းလူဖွဲ့စည်းကအမျိုးသမီးကောင်းဆောင်တူဖြစ်သူမမီမီခေါ်မတင်တင်အေးမင်းညနေပိုင်းမှာရုတ်တရက်ကွယ်လွန်သွားခဲ့ပါတယ်88ငင်းပွင့်အဖွဲ့ရဲ့အေယာဝတီခီးစဉ်အတွင်းကျောင်းကုန်းမြို့အနီးမှာကားတိတ်မောက်ပြီးတော့ဆေးရုံအရောက်မှာသူကွယ်လွန်ခဲ့တာဖြစ်ပါတယ်ဒီကြောင်ကိုတင်းထိုက်ဦးတင်းပေးပို့ထားပါတယ
်မမီမီခေါ်မတင်တင်အေးဘာဝင်88ငိမ့်ပွင့်ကအဖွဲသား၄ယောက်လိုက်ပါလာတဲ့ကားအေယာဝတီတိုင်းကျောင်းကုန်းပြုနယ်မှာတိမ့်မောက်မှုဖြစ်ပွားပြီးမမီမီကတော့ကွယ်လွန်သွားခဲ့တဲ့အကြောင်း88မျိုးဆက်ကျောင်းသားခေါဆောင်တွေကအတည်ပြုပြောဆိုပါတယ်အေယာဝတီတိုင်းလျှက်စစ်စွမ်းရင်ဆက်မှုလက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးဝင်းထေးကလည်း VOE ကိုအခုလိုပြောဆိုပါတယ
်ကျောင်းကုန်းကနေပြီးတော့ဒါဟိုပေါ့ပပေဒီကိုရှိဖို့လုပ်နေတော့မှာပဲ။နားမှာတခုဖြစ်မှာဆိုလို့ကျောင်းကုန်းမှာကျောင်းဝတ်ဈေးကိုကျောင်းရည်နေပြီးတော့ဟိုတော့တော့ဒီကျောင်းကုန်းမှာအသိဉာဏ်ကြောင့်ဒီကျောင်းလို့ကိုလုပ်နေနေတယ်ဆိုဆုံးသွားတာ
။မမီမီက1988ခုနှစ်နောက်ပိုင်းနိုင်ငံရေးလှုပ်ရှားမှုတွေမှာတက်တက်ကြွကြွပါဝင်ခဲ့သူတူဖြစ်ပြီး1988ခုနှစ်ကနေ2012ခုနှစ်အတွင်းထောင်ဒဏ်နှစ်ရှည်3ကြိမ်အခြားခံခဲ့ရသူဖြစ်ပါတယ်။2008ခုနှစ်ဩဂုတ်လအတွင်းလောင်စာဆီဈေးနဲ့ဂုံဈေးတို့ကြာဆင်းရေးအတွက်ရန်ကုန်မှာလမ်းလျှောက်ဆန္ဒပြခဲ့တဲ့အတွက်အဖမ်းခံခဲ့ရပြီး2008ခုနှစ်အတွင်းမှာတရားမဝင်အဖွဲ့အစည်းဖွဲ့စည်းမှုနိုင်ငံတော်တည်ငြိမ်ရေးကိုပြပြစေမှု electronic ပုံမှန်တို့ပါဝင်ပုံမှန်အနည်းဆုံး5ခုနဲ့ထောင်ဒဏ်65နှစ်ချမှတ်ခံခဲ့ရသူလည်းဖြစ်ပါတယ်။2012ခုနှစ်ဇန်နဝါရီလမှာအကျဉ်းထောင်ကလွတ်မြောက်ခဲ့ပါတယ်။အသက်48နှစ်ရှိပြီဖြစ်ပြီးကွယ်လွန်ချိန်မှာသားတစ်ယောက်သမီးတစ်ယောက်နဲ့မိတစ်ယောက်ကျန်ခဲ့ပါတယ်ခင်ဗျာ။
မမီမီခေါ်မတင်တင်အေးအတွက်နာရေးခန္ဓာကို88မျိုးဆက်ငင်းချမ်းရေးနဲ့ပွင့်လင်းလူဖွဲ့စည်းကဩဂုတ်လ18ရက်နေ့လာမယ့်တောက်ကြနေမှာနေ့လယ်2နာရီကနေ4နာရီအထိရေဝဲတုတ်တံမှာကျင်းပပြီးတော့ကုသွင်းတကြိုဖို့စဉ်ထားပါတယ်မကြာခင်မှာပတ်စင်ခန္ဓာတွေကိုနှာစင်ကြရမှာပါ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာ VOA American တံမြန်မာပိုင်းက2018ခုဩဂုတ်လ14ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ဒီစီစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line 2 meter 30 40 48အပြင် line meter 190 kHz 1595တို့ကနေတိုးချဲ့ထုတ်လွှင့်ပေးနေတယ်လို့ VOA Facebook စာမျက်နှာမှာလည်းချိန်တဲ့တပြင်းညီဖန်ယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနားဆင်ကြမယ်ထဲမှာဆိုရင
်အခုကအောက်လွှတ်တော်မှာတော့မြန်မာပြည်ကိုဒီထဲထဲဝင်ဝင်ပေါ့နော်စီးပွားရေးဆန်ရှင်ထပ်ပြီးတော့ချမှတ်ဖို့အတွက်အာဒီသပြင်းနေတယ်တို့ပဲကအထက်လွှတ်တော်မှာကြတော့ကျွန်တော်တို့မြန်မာရေးကိုလည်းကောင်းကောင်းနားလည်
စီးပွားရေးအစီအစဉ်မှာဒီအကြောင်းပြေစုံကိုနားဆင်ကြပါလိမ့်မယ်။တူတာဆုံလင်အမေရိကန်တခွင်အစီအစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်။အခုတော့နိုင်ငံတကာသတင်းမီဒီယာတွေမှာတွေ့ရတဲ့မြန်မာနိုင်ငံအကြောင်းဖော်ပြချက်တွေကိုဒေါခင်မျိုးသက်ကကောက်နှုတ်တင်ပြပါလိမ့်မယ်ခင်ဗျာ
။လိလာမှုတွေတော်လောက်ပြီးရွန်ဂျာတွေကိုကူညီကြပါစို့ဆိုတဲ့ခေါင်းစဉ်နဲ့ဩဂုတ်လ14ရက်နေ့ထုတ် The Nation သတင်းစာပါသူ့မြန်ဆောင်ပါကိုပထမဆုံးတင်ပြပေးပါရစေ။ရွန်ဂျာအရေးအတွက်ဖြေရှားပေးထားတဲ့ကော်ဖီအန်ရဲ့အစင်ခန်းစာထွက်လာတာတနှစ်ပြည့်လို့နီးနေပြီဖြစ်ပြီးစုံစမ်းရေးကော်မရှင်တွေထပ်ပြီးဖွဲ့ဖို့မလိုတော့ဘူးလုံလောက်နေပြီဆိုတော့ကိုနိုင်ငံတကာအတိုင်းဝိုင်းနေတဲ့မြန်မာအစိုးရကိုပြက်ပြက်သားသားပြောဖို့လိုပါပြီတဲ့ဒီကော်မတီတွေကနေဘာမှအလုပ်ဖြစ်မလာသလိုကုလသမဂ္ဂအဖွဲ့နှစ်ဖွဲ့နဲ့ရထားတဲ့နားလည်မှုစာချုပ်လွှာကလည်းဂုတိဘာမှရှေ့တိုးမလာသေးပါဘူးတဲ့ဒါအပြင်ထွက်ပြေးသွားတဲ့ရွန်ဂျာရဲ့ဂုတိနေရမပြောင်းနိုင်သေးပဲမြမအစိုးရကအချိန်ဆွဲနေတယ်လို့ဝေဖန်ပါတယ်။ကိုဖီအန်နန်ရဲ့အကြံပေးချက်အချက်ပေါင်း88ချက်ထဲက81ချက်ကိုအကောင့်ထဲပေါ်ဆောင်ရွက်ပြီးပြီလို့ဒေါန်ဆန်းစုကြည်ကပြောပေမဲ့ရခိုင်မှာတကယ်တိုးတက်လာတာကိုတိကျအတည်ပြုလို့မရသေးပါဘူးတဲ့။တစ်ချိန်တည်းမှာပဲထိုင်းနိုင်ငံခြားရေးဝန်ကြီးဟောင်းဆူရာကီယာစာတီရာထိုင်းကိုဦးဆောင်စေတဲ့ဒေါ်စုဖွဲ့ပေးထားတဲ့အရင်ကော်မရှင်ကိုထိုင်းစစ်တပ်ကမထောက်ခံတယ်လို့မြမစစ်တပ်ကလည်းတလေးတစားမရှိပဲမြမစစ်ကောင်းဆောင်ကဆိုဆူရာကီယာကိုတွေ့ဖို့ညင်ပါတယ်။ဒါကြောင့်ဆူရာကီယာကိုဥဆောင်ခိုင်းတာဟာမြမအစိုးရရဲ့ချိန်ဆွဲလိုတဲ့မဟာဗျူဟာကိုအကူအညီပေးရာရောက်တယ်လို့ထိုင်းရဲ့မူဝါဒကိုပါရှုတ်ထွေးစေတာမို့မကြခင်လတွေအတွင်းအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တော်မဲ့ထိုင်းအနေနဲ့မြမအရေးမှာဘလို့ခိုင်မာတဲ့အခန်းကဏ္ဍကနေရပ်တည်နိုင်ပါမလဲလို့ဝေဖန်ပါတယ်။ဒါကြောင့်ရခိုင်အရေးတိုးတက်မှုရရှိဖို့ဆိုဆူရာကီယာနဲ့သူ့ရဲ့ Britain, Sweden နဲ့ Town Africa ကအဖွဲ့သားတွေနှုတ်ထွက်စာအမြန်တင်တဲ့နီလန်းကပဲမြန်မာအစိုးရဒီပြဿနာအမြန်ဖြေရှင်းနိုင်ရဲ့အတွက်ထိထိရောက်ရောက်တွန်းအားပေးနိုင်မယ်လို့យေတာထားပါတယ်။ဩဂုတ်လ13ရက်နေ့ထုတ်မြန်မာ Times မှာတော့ညံလင်းအောင်យေတာတဲ့ Bangladesh နိုင်ငံခြားရေးဝန်ကြီးရဲ့မြန်မာခီးစဉ်ပြီးဆုံးခဲ့ပေမဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးဘာဆုံးဖြတ်ချက်မှထွက်မလာဘူးဆိုတဲ့ဆောင်းပါးကိုဖတ်ရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးမမုတ်အလီဟာသူ့ရဲ့မြန်မာနိုင်ငံလေးရဲ့ခီးစဉ်ကိုတနင်္ဂနွေနေ့မှာဆုံးသက်ပါတယ်။မနစ်ကလေးကရွန်ဂျာဒုက္ခသည်9သိန်းလောက်ရခိုင်မြောက်ပိုင်းကနေသူ့နိုင်ငံထွက်ပြေးလာခဲ့တာကိုပြန်ပြီးပို့ဖို့အတွက်နိုင်ငံတကာကဖိအားတွေပေးလာခြင်းမှာလာရောက်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဟာရခိုင်မြောက်ပိုင်းကအခြေအနေကိုကိုယ်တိုင်သွားကြည့်နိုင်ခဲ့ပါတယ်။မြန်မာအစိုးရကဒုက္ခသည်တွေကိုလက်ခံဖို့အတွက်အသင့်ဖြစ်နေတာနဲ့အမျှဝန်ကြီးအလီကလည်းပြန်ပြီးပို့ဖို့အတွက်တက်နိုင်ဆုံးလှုပ်ဆောင်မယ်လို့ကြေညာပေးခဲ့ကြောင်းမြန်မာနိုင်ငံခြားရေးဌာနကပြောပေမဲ့ဒုက္ခသည်တွေနေ့ပြန်ပို့မယ်ရဲ့အတိအကျကိုအတိမပြုနိုင်သေးပဲအားလုံးဟာဘင်္ဂလားဒေ့ရှ်နိုင်ငံပေါ်မူတည်နေတယ်လို့လူကယ်ပြန်ဝန်ကြီးဌာနညွှန်ချုပ်ကပြောကြောင်းရေးသားထားပါတယ်။နှစ်နိုင်ငံကြားဒုက္ခသည်ပြန်ပို့ရေးပူးတဲ့အဖွဲ့ဖွဲ့ထားတာဖြစ်ပြီးနှစ်ကြိမ်တိုင်တွေ့ဆုံပြီးတဲ့အချိန်မြန်မာဘက်ကစစ်စစ်ပြီးတဲ့ဒုက္ခသည်2000ကိုဘယ်ချိန်ပြန်ပို့မယ်ဆိုတာသူမပြောနိုင်သေးပါဘူးတဲ့။အခုဝင်ကြီးလီကိုရင်လာချိန်မှာလဲဒုက္ခသည်တွေနေရရင်ဘယ်တော့ပြန်ပို့မယ်ဆိုတာတိတိကျကျမသိရပါဘူးတဲ့ဒါပေမဲ့နေပြည်တော်မှာမြန်မာတာဝန်ရှိသူတွေနဲ့အချိန်တော်ကြာဆွေးနွေးခဲ့ပြီးနှစ်နိုင်ငံသဘောတူညီချက်အရဘင်္ဂလားဒေ့ရှ်ကသူတို့ဘက်မှဒုက္ခသည်တွေလက်ခံရေးဗဟိုဌာနတိစောက်ဖို့နဲ့ပြန်မဲ့သူတွေကိုမှတ်ပုံတင်လုပ်ဖေးဖို့ပုံစံစာရွက်တွေဝေပေးဖို့အတွက်လုပ်မှာဖြစ်တယ်လို့မြန်မာဘက်ကလည်းကော့ဆက်စ်ပဇားကဒုက္ခသည်စခန်းတွေကိုသွားပြီးNVR ကပြားကင်ထိုင်းရဲ့အလုပ်ဖြစ်နိုင်တာတွေကိုရှင်းပြတော့မှာဖြစ်ကြောင်းရေးသားထားပါတယ်
။အခုတော့မနက်ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာစီစဉ်လက်ရောက်ပါပြီ။ American Alien 3တွေကိုအသုံးနှုန်းတွေကိုဒေါ်လာအတန်းကစီစဉ်တင်ဆက်ပေးနေပါတယ်။
idiom atonga.
Jump the gun.
Pipare, salunga. J-U-M-P, jump ka, kong tweta. T-H-E, the G-U-N, the gun ga, the nasuro. Sequatum ye, dayay, dibegaro, the na, kong tweta bo. D don't sinde la ragaro, agza loca ga, pipare. A peep and word we eat, da trema, shimjan jadu duini, dangani, the na mubo, tongue a pee, the na poutan jama, sapi yare, sura, thora shimya, a thiva. Dangani, the na, mubo, tongue pee me, say solo, da twemi do swing, three bay kayara, jang wagani, a tok kayara, mu pita body. Idioms red, the white dewe garo, gangan shin, gurai, mabua, dewe, jaga, luga, jo, poutte, chari, the bomb you pee body. Chmaru mima, zagabon yaro. Noashi, tunjure, sures gane, dure, lusuyamava. Di donha, a pure madam, hobau. A chamber dandiwe, jo lumi dadwe, a chamber sangwe, jo lumi lailu. Kathik out, piara muri, jungyanai mari. Di donne padelu, George Groupide umagu, lila, chijayamba.
The minister jumped the gun by announcing the president will not seek a second term.
Winjiga, the maradine. The mra dudia tetan tansangbu, Juba mamma ho hulu gangashi, a pure masangbe, Jo pure like de lu dewe yabare. George Groupide umago, not count nas in Jijayama.
The minister jumped the gun by announcing the president will not seek a second term.
Gangashi, Kurai Mabua dewe, Jaga luga, Jo paute chari, the bomu sui, idiom atonia, belu biomle.
Jump the gun.
Lu biolu yabare. Eragaro, dini minetwe, dimpia gere, idiom atome pipari.
A good siboye season layo babi, ya campina drink pip on the Luque, Chopomus and Yakisa de Bien. Diana de Dart de Ma, the sitter tosis in Muri, Le Shinni Raja, American, Suanet, Loto, Dogan, Nibido, Mimaning Apoma. Peso ye, you mooted with Chamapo, season anybody, de peso Murigo, bear Diana tea. Lopo Shina in the lay. Ye, you may tell my Baduri, Palai, Malesra in the Patabido, America, ASEAN, Siboy, Consiga, Cola, Pomine, Sunny Tarago, Uda Dimbaya, Siboy Ganama, Gozo Willinga, Dimpia Pitabare.
Tamara Trump, Asua, Della Vida, now by Dinanga, Jaga. Sasanye, to the pinch, General Sewanzara, or Siwa Yiban, Sasanya, Balumia, Bion Lemuri, Shigaba, the Labia.
Okay, come here, go. General, go, Bono, American, Nanga, Yama, Yea, Policy, Ojime, so a poesy, Naku, Diga, Tabi, Giam, Piba, come here. Lodo by she, Lodozo, or Tedlodon, Outlodo, Bono, Biro, the Imbura Beshi. The Lozega, a Tedlodon, Outlodo, Pemara, Yama, B, Yeo, Gia, Kama, Siwa. Lumuye Lang Golo Cho Miro one issue to Kube 20 out of palace or Yakan Yibo. Yakan Yin as Sasa Biroga, CYA Peso Mure, sanctioned it, Yamiro, a Chamez or a Fanny 20. A 20 Hale lobby bounce on one name, Yakan Yema, Soyao, to the piano, Damaro Bono, Janine Hot Nine, Namadegaro accountability, and Namadegaro the repatriation mono. That it were. PRP would do it. Don't it after that? No doale. A leader and an evil. Light Biroga. Bush local legislative bill. Then do a me pit. Lodo bag up a loud bed, Biobio. Lodo bag up a loud bed, then to it. Aim you are Lodo on it. A do you call Nilas or General Gia Kama? A do you are aim you are bag up a loud GT. See why baso mu. Yenualo mu. Jimmy and tenant. Demo. Machine Udo General Miene. Machine Udo General don't that. The Kube. Global Magnitsky's red sanction based on move on. I don't know that Gabalon Saya sanctioned it, Pipio, the Luquin Chopam Hureo, the American Soya Bagani, Julo Media, Lotin, a tenet, Bogunet, a Bogunet, Sasset, Puezzi, Lu Puezzine, CY Longanio, based on red sanction mono. I don't know, Bobio, Udiao Chenzi, Pio, to the Tin, Demora Dwayne, Bogu, Chobe, CY based on move, Chame, Lu.
Global Magnitsky, Russia, Soya, Bioga, John, Tedore, the Russia, Dekan, Gonzo, Chibu, Biatanga, Bono, ဆိုတော့ဒီ Global Magnitsky အနေနဲ့ချက်မှတ်မယ်ဆိုရင်မြန်မာပြည်အတွက်ပိုကောင်းတာလားခင်ဗျာ
အဲ့ဒါကဘာကောင်းလဲဆိုတော့ကအရင်တော့လိုမျိုး IEPA လိုမျိုးဘာမှဆန်ရှင်လိုမျိုးဒီနိုင်ငံလုံးဆိုင်ရာချက်မှတ်မှုမဟုတ်တဲ့အတွက်အရသာအစိုးရရောပြည်တွင်းမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေအတွက်ရောဆိုရပါတယ် conglomerate တွေပေါ့နော် MECO UMEHRO လိုမျိုးအဖွဲ့အစည်းတွေအတွက်ကောကြေးရိုက်မှုနည်းမယ်လို့ကျွန်တော်တို့သုံးသပ်ပါတယ
်အမေရိကန်လွတ်တော်ကမြန်မာပြည်ပေါ်ထားတဲ့သဘောထားကရောဘယ်လိုရှိလဲခင်ဗျကိုလာဖုံးမြင့်တို့တိခောက်တိရတဲ့အခြေအနေအရာပေါ့လေ
လွတ်တော်အတွင်းမှာလည်းအခုကအောက်လွတ်တော်မှာတော့မြန်မာပြည်ကိုဒီထဲထဲဝင်ဝင်ပေါ့နော်စီးပွားရေးဆန်ရှင်ထပ်ပြီးတော့ချမှတ်ဖို့အတွက်အာတိသပြင်းနေတယ်သို့ပေမဲ့ကအထက်လွတ်တော်မှာကျတော့ကျွန်တော်တို့မြန်မာရေးကိုလည်းကောင်းကောင်းနားလည်တဲ့အခုကျွန်တော်တိုင်းမင်္ဂပုဂ္ဂိုလ်နဲ့လည်းဟိုပုဂ္ဂိုလ်ရေးရအရင်ရင်းနေတဲ့ Mitch McConnell เนาะဒီအထက်လွှတ်တော်ဥက္ကဋ္ဌပေါ့เนาะသူကဒီလာဝင်လာသမျှမြန်မာပြည်ကိုတင်သွင်းဖို့ဆန်ရှင်ဝင်လာသမျှအကုန်လုံးကိုသူကဗီဒီယိုသုံးပြီးရိုက်ချတယ်အဲ့တော့အဲ့အတွက်ကြောင့်မလို့ပေါ်လွှတ်တော်မှာတော့မြန်မာပြည်အတွက်တည်ထက်ဆန်ရှင်ဆိုတာအောင်မြင်ဖို့ကလမ်းနေတယ်မဖြစ်တော့ဘူးဒီပြင်သူတို့ဟို NDA လိုမျိုးဟို National Defense Bill နဲ့တွဲပြီးတော့သူတို့တင်လာတော့မှအဖြုတ်ချခံရတယ်
ဒါပေမဲ့လက်ရှိမှာကနိုင်ငံတကာကယင်းနှိမ့်ညွန့်မှုတွေဒီ FVI နေထင်သလောက်ရောက်မလာဘူးဖြစ်နေတော့ American company တွေဘက်ကရောမြန်မာနိုင်ငံအပေါ်ဘယ်လိုသဘောထားကြတယ်လဲခင်ဗျာ
reputational risk already company တွေကလည်းခင်ဗျာသိရတဲ့အတိုင်းပဲနိုင်ငံတစ်နိုင်ငံကိုဝင်ပြီဆိုရင်ဒီဥပဒေနဲ့ဟိုဥပဒေဘောင်နဲ့ policy ကတပိုင်းလေဒီအမြင်ပေါ့ optics ကဘယ်လိုမြင်လဲဆိုတာလေဒီ American company တွေအတားအရေးကြီးဘာလို့လဲဆိုတော့သူတို့ကဟိုတကဘာလုံးမှာလက်ပတ်ပြီးတော့ operation တွေအကုန်လုံးကလုပ်နေရအောင်အဲ့တော့ကဲပြီးတို့မြန်မာနိုင်ငံကိုအခုလိုမျိုးတိတ်ပြီးတော့နိုင်ငံတကာမီဒီယာဝင်ကြမှာအောင်နိုင်ငံတကာရောင်းမှာအောင်လည်းတိတ်ပြီးမတိမငြိမ်ဖြစ်နေတဲ့အချိန်မျိုးမှာဝင်တို့ရဲ့ blowback ပေါ့နော်ဒီ media blowback ကိုလည်းတို့ကထည့်ပြီးစဉ်းစားရတယ်အဲ့တော့အဲ့အကုန်လုံး reputational risk factor တစ်ခုရယ်နောက်တစ်ခုကကြတော့ဗာလဲဆိုတော့ဒီ laminator ဆက်သွယ်ရေးနော်မြင့်တင်မှုလိုအပ်တာတွေအဲ့လက်စည်မီမြင့်တင်မှုလိုအပ်တာတွေ capacity လူစွမ်းကအရင်မြင့်မြင့်တင်မှုလိုအပ်တာတွေအဲ့ဒီ challenges လေးပေါ့နော်ခက်ခဲလေးတွေကတော့ထုံစံတိုင်းပဲရှိနေလေတော့မှာပဲ
ဒီ Oculus 1ရက်နေမှာဆိုလို့ချင်းမြန်မာနိုင်ငံကကုမ္ပဏီမပုံတင်တဲ့ဥပဒေသစပြီးအသက်ဝင်နေလေဒီလက်ရှိအစိုးရအသက်မှာပြန်ပြီးတော့ပြင်ဆင်ရေးဆွဲပြထားလိုက်တဲ့ဥပဒေသပေါ့နော်ဆိုတော့ကျွန်တော်တို့ရေဘွားအဲ့ဒီဥပဒေသကိုကြည့်ရတာကတော့ပြည်တွင်းစီးပွားရေးလုပ်ငန်းနေအလုပ်ကင်ခွင်လန်းနေတိုးတက်အောင်လှုပ်ဆောင်တယ်လို့ယူဆရတဲ့အပြင်နိုင်ငံခြားကယင်းနှိမ့်ညွန့်နှံမှုတွေလည်းပိုပြီးရောက်လာအောင်ဆွဲဆောင်တဲ့သဘောတက်ရောက်တယ်လို့မြင်လို့ရတယ်လေ။ဘာလို့ဆိုတော့သူကဟိုကုမ္ပဏီမှာပုံတင်တဲ့ဥပဒေတွေကိုအများကြီးဖြေလျှော့ပေးလိုက်တယ်။နောက်ပြီးတော့ online ကနေမှာပုံတင်လို့လွယ်ကူအောင်သူတို့လှုပ်ပေးတယ်ပြောတယ်။ဒါဟိုလောလောဆယ်မှာလှုပ်ပေးတယ်ပြောတယ်ပေါ့နော်။ဟိုတကယ် online ကအလုပ်ဖြစ်သေးမဖြစ်သေးတော့ကျွန်တော်လည်းမသိသေးဘူးပေါ့။နောက်တစ်ခုကဒီနိုင်ငံခြားသားတွေမြန်မာနိုင်ငံမှာလာပြီးအစုရှယ်ယာယင်းနှိမ့်ညွန့်တာနဲ့ရခိုင်နှုန်းလည်းသူကမြင့်ပေးလိုက်တယ်30ရခိုင်နှုန်းအထိတိုးပေးလိုက်တယ်ဆိုပြီးတော့အဲ့ဒီဥပဒေမှာပေါ်ပြထားတာရှိတယ်ဆိုတော့အဲ့လိုမျိုးဥပဒေတွေပြောင်းလဲတာကရောကိုလာဖုံးမြင့်တို့ကိုစားပြုတဲ့ US ASEAN Business Council ကအဖွဲ့ဝင်တွေအတွေ့စိတ်ဝင်စားမှုပိုရှိလာစေမလားဒီဟာတွေကတော့အစိုးရရည်ရွယ်သလိုမျိုးနိုင်ငံတကာယင်းနှိမ့်ညွန့်တာမှုတွေပိုရောက်လာနိုင်သလား
အခုဒီ company law အသက်ကနံပါတ်1ကတော့ဒီနော်လိုမျိုး bureaucratic red tape ပေါ့ဗျာမကြတော့ပဲနဲ့တက်ပြီးတော့ online ကနေပဲအကုန်လုံးလိုလိုရရဲဆိုတာအလုံးတွေအများကြီးပို့ပြီးတော့လွယ်လွယ်ကူကူเนาะယင်းနှိမ့်ညွန့်မှုလုပ်ငန်းတွေလှုပ်ဆောင်လို့ရအောင်လို့ဒါ land design ဖွင့်ပေးလိုက်တယ်လို့ကျွန်တော်မြင်တယ်နောက်တစ်ခုကပါလဲဆိုတော့ဒီနိုင်ငံတကာလုပ်ငန်းတွေရဲ့30ရာခိုင်နှုန်းအထိပိုင်ရင်တို့ရဲ့စီးပွားရေး model ပေါ့နော်ပြည်တွင်းလုပ်ငန်းတွေလိုမျိုးပဲတန်းတူတဲ့အခွင့်အရေးရမယ်ဆိုတာကဝင်လာတဲ့လုပ်ငန်းတွေအတွက်လည်းအကျိုးရှိတယ်ကျွန်တော်တို့နိုင်ငံတွင်းမှာရှိရင်းစွဲဟိုလုပ်ငန်းကြီးတွေအားစအသေးလက်လုပ်ငန်းတွေအားစပို့ပြီးတော့ယင်းနှိမ့်ညွန့်မှုတွေပို့ပြီးတော့ capital ပေါ့နော်တိုးလာမယ်ရလာမယ်လို့ကျွန်တော်တို့ယုံကြည်မျှော်လင့်ပါတယ်နောက်တစ်ခုကတော့တိတ်ပြီးတော့လူတွေတိတ်ပြောကြသေးရပါလို့ဆိုတော့ဒီ foreign investment 30ရာခိုင်နှုန်းဆိုတာလက်ရှိလက်ဝယ်ဒီပြည်တွင်းလုပ်ငန်းတွေမကဘဲနဲ့ရန်ကုန် stock exchange ပေါ့ကျွန်တော် stock ဈေးကွက်မှာပါforeign area ဝင်ရောက်ပြီးတော့ stock way ယူလို့ရတယ်ဆိုတာကျွန်တော်တို့ YSX ရဲ့ potential အများဆုံးမြင့်တင်ပြီးလိုက်တယ်လို့ကျွန်တော်တို့ထင်ပါတယ
်ဒူခါတူတာဆောင်လေအမေရိကန်တခွင်စီစဉ်ကိုနားဆင်ရမှာပါအမေရိကန်ပြည်တော်စုရောက်မြန်မာမျိုးဆက်တွေရဲ့တက္ကသိုလ်ကောလိပ်တက်တဲ့ဥယျာဉ် တိုးလာနေတဲ့ကြောင့်မြန်မာအမေရိကန်လူမှုအသင်းရဲ့ဥဆောင်ရင်ကြားရေးမှူးအီလိုက်ဇာဗနီကိုကိုအောင်ကဆက်သွယ်မေးမြန်းပြီးတော့တင်ဆက်ထားပါတယ်
American ပြည်သူမှာ BACN အသင်းကနေပြီးတော့မကြခင်ကထုတ်လိုက်တဲ့ကြေညာချက်ထဲမှာဆိုလို့ရှိရင်ပေါ့လေဒီ American ပြည်သူမှာမြန်မာတွေတည်းကနေပြီးတော့တက်ကတူ college တက်တဲ့နှုံများလာတယ်ဆိုပြီးတော့ဖော်ပြထားတာကိုတွေ့ရပါတယ်ဆိုတော့အဲ့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ရှင်းပြအောင်ဘလောက်လောက်ရေခိုင်နှုံတက်လာလဲဆိုတာကိုလေကို Eliza Vani အနေနဲ့အရင်ရှင်းပြပေးပါလား
ဟုတ်ကဲ့ကျွန်တော်တို့တစ်နှစ်မှတစ်ခါလုပ်တယ် research participatory action ဆိုတဲ့ research မှာကျွန်တော်ကောလိပ်ဝင်ဟိုတက်သွားတာကိုကျွန်တော်တို့တွေးရတယ်2013မှာ85ရာခိုင်နှုန်းဖြစ်ပြီးတော့မှဒီနှစ်မှာပေါ့လေ90ရာခိုင်နှုန်းတက်သွားတယ်အဲ့လိုဆိုတော့ခုနှစ်မှာ114ရာခိုင်နှုန်းတက်သွားတယ်လို့ဆိုလို့ရပါတယ
်ဟုတ်ကဲ့ဆိုတော့အဲ့ဒီဟာကလူဦးရေအရဆိုလို့ရှိရင်ဟိုဘလောက်လောက်အထိကိုတက်သွားတာပါလဲ
လူဦးရေနဲ့ဆိုလို့ရှိရင်တော့ဟိုတော့ခုနှစ်ကတောင်းတာတောင်းသူတွေအရာလောက်ပဲရှိတယ်ဒီနှစ်မှာဆိုလို့ရှိရင်100ကျော်ကျော်တက်သွားတယ်တိုးတော်လည်းပဲဒီဟာအားလုံးကျွန်တော်တို့ coverage မလုပ်နိုင်ဘူးလုပ်နိုင်တာက100ကျော်ကျော်ပဲလုပ်တယ်အဲ့ဒါထက်ပိုပြီးတော့မှကွန်လစ်ဝင်နေတဲ့လူတွေရှိတယ်လို့ကျွန်တော်တို့သတ်သက်ပါတယ
်ဟုတ်ကဲ့ဆိုတော့အခုဒီစည်ရင်းကရောဘဲပြည်နယ်တွေမှာအဓိကထားပြီးတော့ဟိုကောက်ယူထားတဲ့စည်ရင်းမှာလဲ
ကျွန်တော်တို့ Indiana State ရဲ့ Oklahoma ရဲ့ Michigan ရဲ့ Texas ရဲ့ဖြစ်တယ်ဟုတ်ကဲ့
ပြည်နယ်3-4ခုလောက်ကိုအဓိက base ယူပြီးတော့ကောက်ခံထားတဲ့စည်ရင်းမှာလူတလောက်တက်တာဆိုတော့ဒီတခြားပြည်နယ်တွေထက်စာလို့ရှိရင် Indiana မှာကပိုများလားလူရေအချိုးစားရောဘယ်လိုရှိပါလဲ
ဟုတ်ကဲ့ Indiana မှာဒီအားလုံး200ကျော်ကျော်တဲ့မှာ Indiana မှာတက်နေတဲ့ကျောင်းသားကျောင်းသူတွေဟာဆိုလို့ရှိရင် 190 ပေါင်းဝန်းကျင်ဖြစ်တယ်တခြား state တွေမှာ10 20 30အဲ့လိုလည်းရှိတယ်။ဒီကကျွန်တော်တို့အားလုံးကိုချုပ်ပြမှာကြည့်မယ်ဆိုလို့ရှိရင်ဒီ၄ပြည်နယ်ဟာဆိုလို့ရှိရင်ကျွန်တော်မြန်မာတွေများတယ် community အတိုင်းဝန်းများတယ်နေရာတွေဆိုတော့အားလုံး American မှာရှိတဲ့ community အားလုံးအကျုံးဝင်တယ်လို့ကျွန်တော်တို့သတ်သက်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒီမှာဆိုလို့ရှိရင်နယူးယောက်တို့လိုနောက် California ဘက်ဒီမှာလည်းပဲဒီမြန်မာပြည်ကနေပြီးတော့လာပြီးတော့အခြေချကြတဲ့သူတွေများတဲ့အခါကျတော့
ဟုတ်ကဲ့ကျွန်တော်တို့လူအားရပြီးတော့အခြေရအဲ့ဒါလေးတွေလူအနေပေးတယ် State California New York ရတခြားနေရာတခြား state တွေမှာလည်းကျွန်တော်တိုးချဲ့ဖို့ရကျွန်တော်အစီအစဉ်တော့ရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒီခုနကပြောတဲ့3-4ပြည်နယ်ကစည်ရင်းတွေကိုကြတော့လည်းပဲဘယ်လိုကောက်ခံပါလဲ
ဒီဟာတွေကကျွန်တော်တို့ဒီမှာ state အသင်းသင်းမှာနေထိုင်နေ community တွေကိုကျွန်တော်တို့အဆက်အသွယ်လုပ်တယ်အဲ့ဒီရနေပြည်မှာ community ခေါင်းဆောင်တွေ religious institute ခေါင်းဆောင်တွေရနေပြည်မှာရှိတဲ့ဒီ list ကိုကျွန်တော်တို့ရယူတယ်အဲ့ဒါပြီးလို့ရှိရင်ကျောင်းသားတယောက်တစ်ပေါက်ကိုကျွန်တော်ဆက်သွယ်လုပ်တယ်ဆိုလို့ရှိရင်သူတို့ကနေပြည်မှာနောက်တစ်စိတ်သူတို့နဲ့တစ်ကြွနဲ့ပြီးတဲ့ကျောင်းသားကျောင်းသူတွေကိုကျွန်တော်တို့ contact ပေးတယ်အဲ့လိုပဲ snowballing ပေါ့လေအဲ့လိုပဲတိုးချဲ့ပြီးတော့မှစီကောက်နိုင်တယ်လောက်ကောက်ရတယ်ဟုတ်ကဲ့
ဒီမြန်မာပြည်ကနေပြီးတော့ရွှေပြောင်းအခြေချနေထိုင်တဲ့သူတွေရဲ့မျိုးဆက်တွေကနေပြီးတော့ပေါ့လေအခုလိုမျိုးဟိုဒီတက်ကတိုကောလိပ်ကိုဟိုဝင်ပြီးတော့တက်ကြတဲ့စည်ရင်းကလူဦးရေကအခုလိုများလာတယ်ဆိုတော့ဒီလိုမျိုးအခြေအနေမျိုးဖြစ်လာအောင်လို့ရော BACN အသင်းအနေနဲ့ဟိုဘယ်လိုမျိုးအထောက်အကူတွေအကူအညီတွေပေးပါလဲ
ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ကတော့ပထမဦးစွာ advocacy သူတို့အတွက်အပြောပေးစုပေးရတယ်ဒီမှာ political policy makers တွေရဲ့ council နေနဲ့အကြောင်းတွေပေါင်းပြီးတော့မှသူတို့ကူညီမယ် solution အောင်မြင်လာတဲ့ solution ကျွန်တော်တို့အားလုံးအတွက် society အတွက်ကောင်းတယ်ဆိုတဲ့ဟာ advocacy promotion ဝေရတာပေါ့လေနောက်ပြီးလို့ရှိရင် program level နဲ့ after school programs ပြီးတော့ summer programs research scholarship ရှောက်ပေးတဲ့ဟာ college တက်ဝင်နိုင်အောင်ကျွန်တော်တို့ application assistance agreement ပေးရတာပြီးတော့ဒီ community service နဲ့ personal money အဲ့ဒါတို့စင်လေးဖြစ်အောင် college ဝင်နိုင်အောင်ကျွန်တော်တို့ကူညီပါပို့ရတာကြာဟုတ်ကဲ့
အခုဒီနှစ်မှာဆိုလို့ရှိရင် tech to college ဝင်တဲ့ဥယေကဟို200လောက်ပဲရှိရဆိုတဲ့အခါကျတော့ဥမာဟိုလူငယ်တွေရဲ့ဘလောက်တော်တော်များများရာဂိုင်နှုန်းကပဲအခုလို tech to college ကိုတက်လာကြတာလဲ
အမှန်မှာတော့တို့ကောလိပ်ဝင်တဲ့လူတွေကဒီဖေယာကျော်တဲ့များတယ်ဗျာ ကျွန်တော်တို့ခန့်မှန်းထားတာတော့100နဲ့1000ပေါင်းဝန်းကျင်ရှိမယ်လို့ကျွန်တော်တို့သတ်မှတ်ထားတယ်တနိုင်ငံလုံးနဲ့ကြည့်မယ်ဆိုလို့ရှိရင်လေ
ဆိုတော့အဲ့ဒီလိုအကြောင်းသားတွေတော်တော်များများတဲ့မှာရောဘလို့ဘာသာရမျိုးကိုအဓိကယူကြတယ်ဆိုတာမျိုးသိရပါလဲ
ဒီကျွန်တော်တို့သူတေသနာအရာကြည့်မယ်ဆိုလို့ရှိရင်တော်တော်များ premap ဟိုယူတယ်ဒီတရားဝန်အတွက်ကျူတည်စင်တဲ့ဒီ course တွေ premap biologyပြီးတော့ nursing သူနာပြု business အဲ့ဒါတွေသူတို့စဉ်ဝင်စားတယ်ကျွန်တော်တွေ့ရတယ်
အရင်နှစ်တည်းကဒီ BACI အသင်းကြီးအနေနဲ့လည်းပဲဒီမြန်မာပြည်ကနေပြီးတော့မြန်မာပြည်ပွားတွေပေါ့လေအခုလို Tech to College ကျောင်းတက်တဲ့သူတွေရဲ့စရင်းကိုဟိုပြုစုလာရဲဆိုတဲ့အခါကျတော့ဆိုတော့ဒီကျောင်းပြီးသွားတဲ့သူတွေရဲ့အနေအထားရောဘယ်လိုရှိပါလဲသူတို့တွေရဲ့အလုပ်ကိုင်းအနေအထားအခွင့်အလမ်းအခြေအနေတွေရော
ကျွန်တော်တို့ကျောင်းပြီးသွားတဲ့အချိန်မှာအားရစရာတခုကောင်းလာကျွန်တော်တို့ program participateပပါခဲ့တဲ့တောင်းတူကျောင်းသားတွေလည်းပြန်လာပြီးတော့မှကျွန်တော်တို့ community ကိုပြန်ကူညီနေတာတွေ့ရတယ်။ကျွန်တော်တို့ BACI မှာလည်းဝန်ထားတွေဆိုလို့ရှိရင်တရားမှာ90ရာခိုင်နှုန်းဟာဟိုလိုဟာ၄နှစ်ကနှစ်လုံးဟာကျွန်တော် program မှာပါသွားတဲ့လူတွေဖြစ်တယ်။တရားတော်တော်လေးကိုအားရစရာကောင်းတယ်လို့ကျွန်တော်ပြောချင်တယ်။ကျောင်းသားတယောက်ဆိုလို့ရှိရင်လည်း IT မှာပြီးသွားတယ်အခုမှဆိုလို့ရှိရင် IBM company မှာပြန်လုပ်နေတယ်ပြီးတော့တော်တော်များများကျွန်တော်တို့ဒီမှာကျောင်းသားကျောင်းသူတွေဆိုလို့ရှိရင် medical field ဒီသမ္မတရေးနဲ့ပတ်သက်တဲ့အလုပ်ခွင်မှာတော်တော်များများဝင်ကြတာကိုလည်းကျွန်တော်တို့တွေ့ရတယ
်ဆိုတော့ BACI အသင်းအနေနဲ့ရောပေါ့လေအထူးသဖြင့်တော့ဘယ်လိုအခြေအနေကနေစပြီးတော့အခုလိုမျိုးဒီအစီအစဉ်တွေကိုအကောင့်ထဲပေါ်ခဲ့တာပါလဲ
ဟုတ်ကဲ့ကျွန်တော်တို့ vision အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့အနှစ်20လောက်ကနေစပြီးဒီတော်တော်လည်းပဲကျွန်တော်တို့ဒီ program level နဲ့စတာအခုနှစ်နှစ်ကြာသွားပါပြီဒီခုနှစ်လုတ်တဲ့အချိန်မှာကျွန်တော်ចောင်းသူចောင်းသားတွေကိုပြင်ခဲ့တာအယောက်ပေါင်း900ကျော်ကျော်ရှိပါပြီအခုနဆိုးဆိုးလို့ပြောသွားတယ်လို့ပဲဒီចောင်းကိုလိုက်သူတို့တက်သွားတယ်ပြန်လာတယ်ကျွန်တော် community မှာရဲ့ပြီးတော့တခြားနေရဲ့ business တွေလုတ်ခွင့်မှာဝင်တယ်အဲ့ဒီမကားပဲနဲ့ဒီနေ့ဟာဆိုလို့ရှိရင်ပရမဆုံးကျွန်တော်တို့ចောင်းသားចောင်းသူတွေ၃ယောက်ကိုမြန်မာနိုင်ငံကိုပို့ပြီးတော့မြန်မာနိုင်ငံမှာလည်း internship တလကျော်ကျော်သွားလုပ်ခဲ့တယ်။ဆိုတော့ဒီဟာတွေပဲကျွန်တော်တို့ကကျွန်တော်တို့ vision ကတော့အများအားပြောနေတာတော့ဒီမှာပညာသင်ယူမယ်တက်နိုင်တဲ့ဖက်ရနိုင်ကိုယ့်ရဲ့နိုင်ငံကိုအမျိုးအတွဲကိုလူမျိုးအတွဲကိုထပ်ပြီးတော့မှပြပေးစားမယ်ဆိုတဲ့ဟာပါ။ဆိုတော့ကျွန်တော်တို့ဒီဟာလည်းစနိုင်တဲ့အတွဲကျွန်တော်တို့ဝန်တာပါ။
ပြည်ဝအမေရိကန်တန်ကအင်္ဂါနေ့မနေ့ခင်ထုတ်လွှင့်ချက်တွေကိုသတင်းရှင်များနားဆင်နေကြတာဖြစ်ပါတယ
်။အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ကမ္ဘာအင်အားကြီးဆုံးကုန်သွယ်ဘက်နှစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့ဥရောပတိုက်အကြကကုန်သွယ်ရေးဆိုင်ရာတင်မာမှုတွေရှိနေတာကိုဥရောပကော်မရှင်အကြီးအကဲရှင်းကလောက်ဂျန်ကာနဲ့သမ္မတဒေါ်နယ်ထရမ့်တို့နှစ်ဦးအင်ဗျူရောမှာနှစ်ဖက်ဆွေးနွေးကြပြီးတဲ့နောက်ထူးခြားတဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေရရှိလိုက်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။မော်တော်ကားတွေကလွဲလို့ကြံတဲ့ဆက်မှုကုန်ပစ္စည်းတွေအားလုံးနဲ့ဆိုင်တဲ့အကောက်ခွန်တွေကိုဖယ်ထုတ်ရေးအတွက်ဇူလိုင်လ25ရက်နေ့ကတွေ့ဆုံမှုအတွင်းခေါင်းဆောင်နှစ်ဦးသဘောတူညီချက်ရရှိခဲ့ကြပါတယ်။ဒါအပြင်ကုန်သွယ်ရေးဆိုင်ရာအတားအဆီးတွေလျှော့ချပြီးဓာတုပစ္စည်း၊ဆေးဝါးနဲ့ဆေးဘက်ဆိုင်ရာအသုံးပစ္စည်းတွေတွန်းမြင့်တင်ပို့ကြတာအပါအဝင်ကုန်သွယ်ရေးဆိုင်ရာဝန်ဆောင်မှုတွေတွန်းမြင့်လှုပ်ဆောင်ကြဖို့သဘောတူခဲ့ကြပါတယ်။ဥရောပသမဂ္ဂရဲ့လောင်စာဆီလိုအပ်မှုကိုတခြားနေရာတွေကဖြည့်ဆည်းပေးနိုင်ရေးအတွက်ရည်ရွယ်ပြီးအမေရိကန်ပြည်ထောင်စုကသဘာဝဓာတ်ငွေတွေဥရောပတိုက်ကတင်သွင်းမဲ့ကိစ္စအပါအဝင်လောင်စာစွမ်းအင်ဆိုင်ရာမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ကြမဲ့အစီအစဉ်ကိုလည်းခေါင်းဆောင်တို့ဦးဆွေးနွေးခဲ့ကြပါတယ်။အထက်မှာတင်ပြခဲ့ကြတဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတာအပြင်ကဏ္ဍဆောင်ကုန်သွယ်ရေးတွန်းမြှင့်မှုနဲ့ကုန်သွယ်ရေးအတွက်အဟံအတားဖြစ်စေတဲ့ဘျူရိုကရေစီရန်ရားတွေကိုလျှော့ချရေးနှစ်ဖက်ဆန်နှုံးတက်မှတ်ရေးကိစ္စတွေကိုဆက်လက်ဆွေးနွေးသွားကြဖို့သဘောတူခဲ့ကြကြောင်းလဲတွဲဆုံမှုအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောကြားခဲ့ပါတယ် WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကိုပြင်ဆင်ရေးဆွဲရေးအပါအဝင်ကုန်သွယ်ရေးမညီမျှမှုဖြစ်နေတာတွေညာနာပစ္စည်းခိုးယူမှုကိစ္စတွေနည်းပညာတွေအတင်းအဓမ္မပြောင်းလဲခိုင်းတာတွေစက်မှုလုပ်ငန်းဆိုင်ရာအမတော်ကြီးကိစ္စအစိုးရပိုင်းစီးပွားရေးလုပ်ငန်းတွေကနီးလမ်းမှာနဲ့လှုပ်ဆောင်မှုတွေကွန်ပစ္စည်းတွေကိုလိုအပ်တာတဲ့ပုံမထုတ်လုပ်နေတာတွေစတဲ့ပြဿနာတွေကိုဖြေရှင်းရေးအတွက်လဲစိတ်သဘောထားချင်းတိုက်ဆိုင်တဲ့လုပ်ဖော်ကိုင်ဘက်တွေနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။
အမေရိကန်ပြည်ထောင်စုနဲ့ EU အကြားရရှိလိုက်တဲ့သဘောတူညီချက်ဟာကာနာ၃ခုမှာ၃ည၃လုံးကိုဥတည်တဲ့သဘောတူညီချက်ဖြစ်ကြောင်းလည်းသမ္မတထရန့်ကပြောပါတယ်အဲ့ဒီ၃ည၃ခုကတော့တစ်အကောက်ခွန်မရှိရေးနှစ်အကောက်ခွန်မဟုတ်တဲ့ကုန်သွယ်ရေးအတားအဆီးမရှိရေးနဲ့နံပါတ်၃ကတော့အမတော်ကြီးလုံးဝမရှိရေးလို့ဖြစ်ပါတယ်ဒီလိုလှုပ်ဆောင်ခြင်းရဲ့အဓိကအကြောင်းရင်းကတော့ကုန်သွယ်ရေးမှာအားလုံးတန်းတူအခွင့်အရေးရရှိရေးအတွက်ဖြစ်တယ်လို့ဆိုပါတယ်ဒီတွေ့ဆုံဆွေးနွေးမှုဟာအမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂအကြားဆက်ဆံရေးပုံစံသစ်ဖြစ်ုံနဲ့မကပဲယင်းနှိမှုရှိတဲ့ကုန်သွယ်ရေးပိုင်းမှာအားကောင်းပြီးနှစ်ဦးနှစ်ဖက်အကျိုးဖြစ်ထွန်းစေမဲ့ဆက်ဆံရေးသစ်ဖြစ်တဲ့အပြင်တကမ္ဘာလုံးကြွယ်ဝချမ်းသာပြီးလုံခြုံမှုရှိတဲ့မဲ့ဆက်ဆံရေးစာမျက်နှာသစ်ကိုဖွင့်လှစ်ပေးလိုက်တဲ့ဆွေးနွေးမှုဖြစ်ကြောင်းသမ္မတထရန့်ကပြောပါတယ် EU နဲ့အမေရိကန်အကြားကနှစ်စဉ်ကုန်သွယ်ရေးပမာဏဒေါ်လာ1 trillion ရှိနေတာကြောင့်ဒါဟာကမ္ဘာမှာအကြီးဆုံးကုန်သွယ်ဘက်တွေဖြစ်တာနဲ့အညီအမေရိကန်နိုင်ငံသားတွေနဲ့ဥရောပတိုက်သားတွေအတွက်ဒီကုန်သွယ်ရေးကနေအကျိုးဖြစ်ထွန်းစေအောင်ရှေ့တိုးဆောင်ရွက်လိုကြောင်းလဲသမ္မတထရန့်ကထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကအမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပါတယ် VOA ရဲ့အဖို့မဟုတ်ပါဘူးခင်ဗျာ။ VOA ကိုဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တခြင်းတွေလိုချင်တဲ့နားထောင်ခြင်းနဲ့ခြင်းနဲ့ရှိရဆိုလို့ရှိရင်ကျွန်တော်စီကိုအီးမေးလ်ပို့လို့ရပါတယ်အဲ့ဒါက burmese@voanews.com ဖြစ်ပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ website ကတော့ဒီ www.voanews.com/burmese ဖြစ်ပါတယ် VOA American တာမြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ခင်းစစ်စင်ကိုဆက်ပြီးတော့တန်လှည့်နေပါတယ်အခုနောက်ဆုံးနိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါလိမ့်မယ်
လုံခဲ့တဲ့သတင်းနှစ်ပတ်လောက်က VOA ရုပ်သံဓာတ်ရိုက်ထုတ်လွှင့်ကအစီအစဉ်အတွင်းရဲရီဖန်းစီတာခန့်ခဲ့တဲ့အငင်းစားတရုတ်ပေါမော့ခါကိုလူတွေ့မေးမြန်းနေတဲ့ VOA Mandarin တရုတ်ဌာနသတင်းထောက်နဲ့ VOA အတွက်သတင်းပို့ပေးနေတဲ့အချိန်ပိုင်းသတင်းတောက်နှစ်ဦးတို့ကိုတနင်္လာနေ့ကတရုတ်အာဏာပိုင်တွေက6နာရီတည်းမနေ့ဖန်းစီထိန်းသိမ်းထားခဲ့ပါတယ်။အငင်းစားပေါမော့ခါဆန်ဝမ်ကွန်ကိုသူ့နေတိုက်ခန်းမှာပိတ်ထားတဲ့တကားတစ်ဖက်ကနေစကားပြောပြီးVOA Mandarin ဌာနသတင်းတောက်ရန်ပင်ဖန်နဲ့အချိန်ပိုင်းဌာနသတင်းတောက် Ellen I တို့နှစ်ဦးကိုရှန်တုံးခရိုင်မှာထိန်းသိမ်းထားတာဖြစ်ပါတယ်။သူတို့ကိုအင်ကာနေ့အာယုံမတက်ခင်မှာပဲအန်ရကင်းကင်းနဲ့ပြန်ပြီးလွှတ်ပေးခဲ့တာပါ။တူရကီနိုင်ငံရဲ့လေယာဉ်ငွေတန်ဖိုးထိုးပြီးတော့ကျဆင်းနေတာကိုဗဟိုဘဏ်နေနဲ့တနင်္လာနေ့ကဟန်တားနိုင်ခြင်းမရှိခဲ့ပါဘူး။ဒါဟာသူ့နိုင်ငံရဲ့စီးပွားရေးကျဆင်းအောင် American ပြည်ထောင်စုကနေတမင်လှုပ်ဆောင်နေတာလို့တူရကီသမ္မတ Recep Tayyip Erdogan ကဆွဆွဲပြောကြားလိုက်ပါတယ်။ရန်ကုန်မြို့နယ်မှာရှိတဲ့ထွေထွေယောဂကူရန်ကုန်ပြည်သူဆေးရုံကြီးရဲ့ကင်ဆာယောဂပြင်ပလူနာဌာနအသေးစားဓာတ်ခွဲစိတ်ခန်းမှာမိခလုတ်ခုံအပိုလွန်ကဲရာဆပီးမျက်နှာချက်တက်သားတဲ့နဲ့ဝါယာကျိုးတွေကိုတနင်္လာနေ့ညနေ6နာရီခွဲကျော်မှာမီးဆွဲလောင်ခဲ့ပါတယ်။မီးလောင်ကျွမ်းမှုကြောင့်အနားကလူနာဆောင်ကလူနာအယောက်60လောက်ကိုအရွေးပေါ်ရွှေ့ပြောင်းပေးခဲ့ရပါတယ်။ရန်ကုန်ဆေးရုံကြီးမီးလောင်ကျွမ်းမှုတွင်သေဆုံးဒဏ်ရာရတာမျိုးမရှိပါဘူး။ပျက်စီးဆုံးရှုံးမှုကကျပ်4သိန်းနီးပါးရှိပါတယ်။မြောက်ကိုရီးယားနဲ့တောင်ကိုရီးယားနိုင်ငံကခေါင်းဆောင်တွေမြောက်ကိုရီးယားနိုင်ငံရဲ့မြို့တော်ပျုံယမ်းမှာလာမယ့်လအတွင်းတွေ့ဆုံဖို့ရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တောင်နဲ့မြောက်ကိုရီးယားတို့အကြားစစ်မဲ့ဆောင်ကပန်မုံကျွန်းရွာကလေးမှာနှစ်နိုင်ငံအဆင့်မြင့်ကိုယ်စားလှယ်တွေတနင်္လာနေ့ကနေတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပြီးအခုလိုကြေညာလိုက်တာဖြစ်ပါတယ်။မြေထဲပင်လယ်ထဲမှာတောက်ကြံတွေကကဲတင်ခဲ့တဲ့ရွှေပြောင်းဒုက္ခတွေ140တောင်နဲ့ပြည့်နေတဲ့ဥရောပကယ်ဆယ်ရေးသင်္ဘောဟာအခုချိန်ထိလုံခြုံစိတ်ချရတဲ့ကန်းကိုကတ်နိုင်ဖို့အတွက်ရှာဖွေနေရဆဲဖြစ်ပါတယ်။မြေထဲပင်နဲ့ကယ်ဆယ်ရေးဖွယ်နဲ့နေစည်းမချားဆေးပညာရှင်များအဖွဲ့ရဲ့ The Aquarius လို့ခေါ်တဲ့သင်္ဘောကသူတို့ကိုအီတလီနဲ့မော်ဒာနိုင်ငံတွေကကန်းကတ်ခွင့်မပေးခဲ့ပါဘူးလို့ပြောကြားခဲ့ပါတယ်။
အရကနိုင်ငံကသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြေညာခဲ့တာပါအခုမနေ့အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ပါအတန်ပိုင်းဆိုင်ရာအင်ဂျင်နီယာက Keith Holmes ဖြစ်ပါတယ် VOA ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ကတော့ကြုံလွယ်ပါ
Thank you. This program has come to you from the Voice of America, Washington.